Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2025ခုနှစ်မတ်လ12ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကို American တီတောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ8နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကို line to meter 25 32နဲ့40ရောကနေဖမ်းယူနိုင်တယ်လို့တနအီကြအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်း direct ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
အမေရိကန်အစိုးပြတဲ့အပြည့်အဝရေကိုလက်ခံဖို့အသင့်ရှိတယ်လို့ယူကရိန်းကကြေညာပါတယ်။ဖိလစ်ပိုင်သမ္မတဟောင်းဒူတာတေကိုဒဟိတ်မြို့က ICC ကိုပို့လိုက်ပါပြီ။ပါကစ္စတန်မှာရှစ်ထားတစ်စင်းကိုစစ်သွေးကြော်တွေတက်ခိုက်ပြီးဖီးတယ်ရီကိုပြန်ပေးဆွဲသွားပါတယ
်။ဒါအပြင်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီကမီးလောင်ဘုံတွေတွင်တွင်ချင်းချင်းအုံပြုတဲ့တည်င်းမြဝတီကြားဖြတ်ငွေလိမ်ဂိုင်းတွေမှာဖမ်းဆီးခံထားရတဲ့အိန္ဒိယနိုင်ငံသား900ကျော်ကိုနေရပြန်ပို့တဲ့တည်ရင်အမေရိကန်အစိုးရကပြဋ္ဌာန်းပြီးဖြစ်တဲ့ဘာမာအနဲ့သက်ဆိုင်တဲ့တည်ရင်အပါအဝင်မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြည့်များတည်ရင်တို့နဲ့ကဘာတလွားခီးသွွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရတည်ရင်တွေကိုမသင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကကနေဒါနဲ့ကုန်သွယ်ရေးစစ်ပွဲကိုအင်္ဂါနေ့မှာထပ်ပြီးတော့တိုးမြှင့်လိုက်ပါတယ်။ကနေဒါရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအမေရိကန်ကသွင်းကုန်ကွန်ကို50ရာခိုင်နှုန်းထိတိုးမြှင့်လိုက်တာပါ
Canada has been ripping off the United States of America and hardworking Americans for decades. If you look at the rates of tariffs across
American ပြည်တော်စုနဲ့အလုတ်ကျိုးစားတဲ့ American တွေအပေါ်ကနေကနေဒါတို့ကဆဲဆုနေတဲ့ချီအမျက်ချုပ်နေကြတာကြောင့်ကနေဒါရဲ့သမ္မတနဲ့အလူမီနီယံသွင်းကုန်ကိုသမ္မတထရန့်ကအခွန်တိုးမြှင့်တာလို့အင်ပီရိုပြောခွင့်ရ Caroline Levitt ကသတင်းတောက်တီကိုပြောပါတယ်ကနေဒါနိုင်ငံ Ontario ပြည်နယ်ကောင်းဆောင်ကအမေရိကန်တပ်သမား5သန်းကိုရောင်းချထားတဲ့လျှက်စစ်တပ်အားတံပိုးမှာနောက်ထပ်25ရာခိုင်နှုန်းထပ်တိုးမဲ့အကြောင်းပြောဆိုလိုက်ပြီးနောက်မှာကနေဒါရဲ့တမနီနဲ့အလူမီနီယံအပေါ်အမေရိကန်ကသွင်းကုန်ကို25ရာခိုင်နှုန်းကောက်ယူမှုကနေနှစ်ဆတိုးလိုက်ပြီး50ရာခိုင်နှုန်းထိတိုးမြှင့်လိုက်တာဖြစ်ပါတယ်ကနေဒါဟာကမ္ဘာပေါ်မှာသွင်းကုန်ကွန်အများဆုံးကောက်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်တယ်လို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် True Social မှာရေးပါတယ်။တမနီနဲ့အလူမီနီယံအပေါ်အမေရိကန်ကသွင်းကုန်ကွန်ကဗုဒ္ဓဟူးနေ့မနက်ပိုင်းမှာစတင်တက်ရောက်မယ်လို့လည်းသမ္မတကပြောပါတယ်။ကနေဒါအစိုးရအနေနဲ့အမေရိကန်ရဲ့နှုတ်ထွက်ပစ္စည်းအများပြအပေါ်မှာသွင်းကုန်ကွန်250ရာခိုင်နှုန်းကနေ390ရာခိုင်နှုန်းထိကောက်ခံနေတာကိုချက်ချင်းရရမယ်လို့လည်းသမ္မတထရန့်ကတောင်းဆိုထားပါတယ်ရှင်။အမေရိကန်ဆိုပြတဲ့ရက်30အပြည့်ရဲ့ရေးကိုယူကရိန်းအစိုးရကထောက်ခံကြောင်းအမေရိကန်နဲ့ယူကရိန်းတို့ကပြောဆိုကြပါတယ်။ရုရှားရဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးအမေရိကန်နဲ့ယူကရိန်းတာဝန်ရှိသူတွေဆော်ဒီအာရေဗျနိုင်ငံဂျဒပ်မှာအင်ကာနိကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ရုရှားဖက်ဒရေးရှင်းဘက်ကလက်ခံချင်းသုံးရေးအပေါ်မူတည်ပြီးနှစ်ဖက်သဘောတူညီချက်နဲ့တိုးချဲ့နိုင်မဲ့ရက်30ရာရေးအပြည့်ရဲ့ရေးကိုချက်ချင်းချင်းသုံးရေးအမေရိကန်ကဆိုပြုချက်ကိုလက်ခံဖို့ယူကရိန်းဘက်ကအဆင့်နဲ့ရှီချောင်းဆွေးနွေးပွဲပြီးထုတ်ပြန်တဲ့ပူးရဲချင်ရချက်မှာဖော်ပြပါတယ်ရုရှားရဲ့အပြန်အလှန်ဆောင်ရွက်မှုကငြိမ်းချမ်းရေးရရှိဖို့အတွက်အဓိကကျတဲ့ဆိုရာကိုရုရှားကိုအမေရိကန်ကဆက်သွယ်ပြောဆိုမှာဖြစ်ပါတယ်။ယူကရိန်းအတွက်ထောက်လှမ်းရေးအချက်အလက်မျှဝေမှုဆိုင်းငံ့ထားတာကိုအမေရိကန်ကချက်ချင်းဖယ်ရှားပေးမှာဖြစ်ပြီးလုံခြုံရေးဆိုင်ရာထောက်ပံ့မှုလည်းပြန်လည်ပေးအပ်မယ်အကြောင်းလဲပူးရဲကြေညာချက်မှာဖော်ပြပါတယ်။2022ခုနှစ်အစောပိုင်းမှာရုရှားကယူကရိန်းကိုအပြည့်အဝကျူးကျော်စစ်ဆင်နွှဲခဲ့တာကိုအမေရိကန်ကအစိုးရတနိုင်းရေးဂျာဝင်ဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွန်းအားပေးဆောင်ရွက်နေချိန်ဂျက်တက်မှာကျင်းပတဲ့အမေရိကန်ယူကရိန်းဆင်နွှဲပွဲမှာတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုနဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့စ်တို့ကဦးဆောင်ခဲ့ကြတာဖြစ်ပါတယ်အမေရိကန်အစိုးရအသုံးစိတ်ကိုမတ်လ14ရက်နေ့နောက်ဆုံးရက်ချထားပင်နိုင်ရေး Republican ကြီးဆိုတဲ့အောက်လွှတ်တော်မှာအင်ကာနိကအရေးယူဆောင်ရွက်လိုက်ကြပါတယ်။ CR လို့လည်းခေါ်တဲ့ရေရိုအသုံးစည်ဥပဒေချမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ213မဲနဲ့အတူပြုနိုင်ခဲ့တာဖြစ်ပေမဲ့ဥပဒေဖြစ်လာဖို့အတွက်ကတော့ Republican ကြီးဆိုတဲ့အထက်လွှတ်တော်မှာအတူပြုဖို့လိုအပ်ပါတယ်။ရေရိုအသုံးစည်ဥပဒေချမ်းကိုကန့်ကွက်မဲထည့်မဲဆိုရင်တော့အမေရိကန်ပြည်သူတွေကိုအထင်အားစေမှာဖြစ်ပြီးပြီးခဲ့တဲ့ 51ရက်တာအတွင်းသမရထရန်တိဆောက်ထားတဲ့အရှင်ဟွန်ကောင်းကိုလည်းပြပြသွားစီမှာဖြစ်တယ်လို့သမရအင်ပြူရောပြောခွင့်ရကာရိုလင်းလက်ဘစ်ကအင်ကာနဲ့နေခင်ပိုင်းမှာသတင်းတောက်တွေကိုပြောပါတယ်။အစိုးရအသုံးစစ်ရာထားငွေဥပဒေကျမ်းတွေဟာဆိုရဲအထက်လွှတ်တော်မှာထောက်ခံမဲ့60ရရှိဖို့လိုအပ်တာကြောင့်အထက်လွှတ်တော် Republican တွေအနေနဲ့ Democrat တွေရဲ့ထောက်ခံမှုရဖို့လိုအပ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာအင်ကန်နဲ့နေကင်းပိုင်းကဆလို့သတင်းပတ်ကုန်ထိအစည်းအဝေးတွေမရှိတော့တာကြောင့်အထက်လွှတ်တော်အမတ်တွေအနေနဲ့အောက်လွှတ်တော်အတီးပြုတ်ထားတဲ့ယာယီအစိုးရအသုံးစစ်ဥပဒေချမ်းကိုအတီးပြုတ်ဖို့ဖိအားဖြစ်စေပါတယ်ရှင်
view american တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ view မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဖန်ထားတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကိုဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကနေလေယာဉ်နဲ့ထွက်ခွာသွားပြီဖြစ်ပြီးသူ့ကိုဒီဟိတ်ကနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းပေးမှာဖြစ်တယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။သမ္မတဟောင်းဒူတာတေလိုက်ပါသွားတဲ့လေယာဉ်ဟာအင်ကန်နဲ့နှောင်းပိုင်းမှာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကနေထွက်ခွာသွားပါတယ်ဒူတာတေဟာမိသားစုနဲ့အတူဟောင်ကောင်ကနေမနီလာနိုင်ငံတကာလေဆိပ်ကိုပြန်လည်ဆက်ရောက်လာခြင်းအင်ကာနေမနက်ပိုင်းမှာ ICC ရဲ့ဖမ်းဝရနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သူသမရတာဝန်ယူထားစဉ်အတွင်းမူရစေဝါတိုက်ဖျက်ရေးသွေးတွက်သံယိုဖြုတ်ခွင်းမှုတွေကိုကြီးကြပ်ခဲ့မှုနဲ့ပတ်သက်ပြီးလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်မှုဆက်ဆွဲချက်နဲ့သူ့ကိုဖမ်းဆီးဖို့ ICC ကကဘာတဝမ်းဖမ်းဝရထုတ်ထားတာဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။လီယင်ဘောကိုအဆောင်တယောက်နဲ့တွဲပြီးတော့မတက်ခင်မှာတော့အသက်89နှစ်အရွယ်သမရဟောင်းဟာတောင်ဝေးတစ်ချောင်းနဲ့တဖြည်းဖြည်းချင်းလျှောက်လာပြီးငိုယိုနေကြတဲ့သူ့ကိုထောက်ခံသူတွေကိုနှုတ်ဆက်သွားပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘာလူချီစတန်ပြည်နယ်တွင်းမှာအင်ကာနစ်ကနိုင်ငံတော်ဝန်ခုံပေါင်းတဲ့ခီးသည်တဲ့ယထာကိုစစ်သွေးကြွတွေတိုက်ခတ်ခဲ့ပြီးလူအများအပြားကိုပြန်ပေးဆွဲထားပါတယ်။Jaffa Express အမြန်ယထာဟာဘာလူချစ်စတန်ပြည်နယ်မြို့တော်ကီယတာကနေခိုက်ပါပတ်တွန်ခွာပြည်နယ်ပက်ရှွာကိုခုံမောင်းထွက်ခွာလာပြီးနိုင်ပိုင်အတွင်းမှာပဲပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ယထာပေါ်မှာတော့လုံခြုံရေးတာဝန်ရှိသူတွေအပါအဝင်ခီးသည်450လောက်လိုက်ပါလာတာပါ။လှိုင်ကောင်းထဲမှာပိတ်မိနေတဲ့ယထာပေါ်မှာစစ်သွေးကြွတွေကခီးသည်တွေကိုတစားကန်ဖမ်းထားတယ်လို့လုံခြုံရေးသတင်းရှိမြစ်တွေကိုကိုကာပီနိုင်ငံပိုင် PTV သတင်းကဖော်ပြပါတယ်။ဘာလူလူမျိုးရေးတပ် BLA ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းဆိုသလိုထုတ်ပြန်ပါတယ်။တမ်းမြစ်ခံထားတဲ့ခွဲထွက်ရေးစစ်သွေးကြွအဖွဲ့ကမီဒီယာတွေကိုပေးပို့တဲ့ကြေညာချက်ထဲမှာတော့သူတို့ကတန်လန်းကိုဖောက်ခွဲလိုက်ပြီးခီးသည်တရားကြော်ကိုတစားကန်ဖမ်းထားတယ်လို့ဖော်ပြပါတယ်။ရှင်းလင်းရေးစစ်ဆင်ရေးလုပ်နေပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့နဲ့ BLA စစ်သွေးကြွတွေကြအပြန်အလှန်ပစ်ခတ်နေကြတယ်လို့လည်းပြောကြပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ဘာလူဒေသခံတွေအပါအဝင်လွတ်မြောက်လာကြတဲ့ခီးသည်80လောက်ကတော့ပင်နီယာဘူရာနဲ့6ကီလိုမီတာလောက်အဝေးကိုခြေချင်းရောက်လာကြတယ်လို့ကီယတာဌာနယထာဌာနရုံးအုပ်က VOA ကိုပြောပါတယ်။ဆိုမာလီယာနိုင်ငံဘက်ဒဝမ်မြို့ကဟိုတယ်တလုံးကိုအင်ကာနီမှာတနတ်သမားတွေဝင်ရောက်စီးနှင်တာကြောင့်အ ਨੇ ဆုံးလူ၅ဦးသေဆုံးပြီးဟိုတယ်ကိုလည်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရန်ထားတယ်လို့မြင့်မြင့်တွေ့သူတွေနဲ့ဆိုမာလီယာလွှတ်တော်အမတ်တဦးတို့ကပြောပါတယ်။အဲ့ဒီဟိုတယ်မှာဒေသခံဂုံတရရှိပုဂ္ဂိုလ်တွေနဲ့အစိုးရတာဝန်ရှိသူတွေအစည်းအဝေးထိုင်နေကြတာဖြစ်ကြောင်းပြည်တော်စုလွှတ်တော်အမဒါဟီယာအမင်ဂျက်စဝကဗီအိုအေဆိုမာလီဌာနနဲ့ဆက်သွယ်မေးမြန်းမှုအတွေ့မှာပြောပါတယ်အင်ကာနီမင်းရဲ့အာယုံတက်ချိန်မှာဟိုတယ်ကိုတနတ်သမားတွေတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖောက်ခွဲမှုနဲ့အတူတနတ်သမားတွေဝင်ရောက်ဆင်းနေမှုအတွေ့လူသိများထင်ရှားတဲ့ဂုံတရေရှိပုဂ္ဂိုလ်နှစ်ဦးအပါအဝင်အ ਨੇ ဆုံး၅ဦးသေဆုံးကြောင်းသူကပြောပါတယ်ဟိုတယ်ကိုဆက်လက်ဝါရံထားပြီးသေဆုံးသူကအ ਨੇ ဆုံး၆ဦးရှိကြောင်းအဲ့ဒီမြို့မှာရှိတဲ့ VOA သတင်းထောက်ကလည်းပြောဆိုထားပါတယ်ရှင
်မသိငိတိုက်ပြောပြခဲ့တာပါခင်ဗျာအခုအရင်ဆုံးကသတင်းဆောင်မှာတပုတ်ကိုတင်ပြပါမယ် အမေရိကန်သမ္မတထရန့်ရဲ့နျူကလ িয়ার ကင်းမဲ့ရေးထောက်ခံစကားတွေကြောင့်ရုရှားတရုတ်တို့နဲ့အတူနျူကလ িয়ার လက်နက်လျှော့ပေါ်ရေးဆွေးနွေးပွဲကိုဖြစ်လာမယ်လို့လက်နက်ထိန်းချုပ်ရေးဆော်အော်စီယုံကြသူတွေကမျှော်လင့်နေကြပါတယ်။စတိတ်ဟာမန်ရဲ့သတင်းဆောင်ပါကိုဦးတင်မောင်ပန်ပြောပြပေးပါမယ
်။ရုရှားတရုတ်တို့နဲ့နျူကလ িয়ার ကင်းမဲ့ရေးဆွေးနွေးနေတာကနောက်ဆုံးမှသဘောတူညီချက်ရဖို့အလွန်ကိုဖြစ်နိုင်တယ်လို့ကမ္ဘာစီးပွားရေးစုံညီဆွေးနွေးပွဲ WEF မှာAmerican Tamra Trump ကပြောခဲ့ပါတယ
် Tremendous amounts of money are being spent on
nuclear energy အပေါ်ငွေတွေကိုအန်အော့တုံ့လှုပ်စရာကောင်းလောက်အောင်တုံးခဲ့ကြပါတယ်ချက်စီးနိုင်စွမ်းကပြောတော့မပြောချင်တဲ့အကြောင်းပါဘာကြောင့်လဲဆိုတော့မကြားချင်ကြလို့ပါအတော်ကြီးစိတ်ဓာတ်ကျစရာအကြောင်းဖြစ်ပါတယ
်ဆေးကာလအတော်တွင်းမှာတော့ဒီအကြောင်းကိုကြောင်းတက်နေတဲ့ကလေးတွေမျိုးဆက်တစ်ဆက်ကြားခဲ့ကြရတာပါရုတ်တဲ့အတိုက်ခိုက်ခံရရင်ရှင်းချင်ရက်တည်နိုင်ရေးလက်ကျင့်တင်ကြားခဲ့ကြရတာပေါ့
There's no time to look around or wait.
ကြည့်နေဖို့စောင့်နေဖို့အချိန်မရှိပါဘူး။အလင်းလက်လက်မြင်တာနဲ့ဝက်အကားဝဲယူမြန်မြန်လှုပ်လို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီလိုညွှန်ကြားတဲ့ရုပ်ရှင်တွေမှာနျူကလ িয়ার ပေါက်ကွဲမှုကတရက်ကွက်လုံးကိုဘလို့ဖျက်ပြစ်နိုင်တာကိုမပြပါဘူး။1959မြောက်အတွင်း Nevada တဲကန်တရအတွင်း American ကမြေပေါ်ပေါက်ကွဲဆက်တတ်မှုတွေမှာအဒီလိုပျက်စီးသွားတာတွေကိုတွေ့နိုင်ပါတယ်။
House number 1 is the blast hit.
ဆောင်းကြည့်နေကြသူတွေကပောက်ကွဲတာရဲ့တက်ရောက်မှုနဲ့မီးလုံးကြီးတက်လာတာကိုတွေ့မြင်ခဲ့ကြပါတယ်လို့ပြောနေပါတယ်။အမေရိကန်ကဂျပန်နိုင်ငံအပေါ်အနုမြူဘုံနှလုံး1945ခုနှစ်မှာကျဲချပြီးကလေးကတက်ရောက်ချီလောင်ပြီးနေမကောင်းဖြစ်ကြတာတက်တဲ့ဖြစ်ရှိနေပါတယ်။ဒီလိုကြောက်စရာကောင်းတာတွေကြောင့်လူတွေကဆန္ဒပြခဲ့ကြပြီးတန်တမာရေးနှီးလန့်ရနျူကလ িয়ার လက်နက်တွေရှော့ချဖို့ဒါမှမဟုတ်ဖယ်ရှားပစ်ကြဖို့တောင်းဆိုလာခဲ့ကြပါတယ်။အစ္စရေးကနျူကလ িয়ার လက်နက်ရှိတယ်လို့ဘယ်တုန်းကမှမပြောခဲ့ပေမဲ့လက်ရှိမှာနျူကလ িয়ার လက်နက်ရှိတဲ့တိုင်းပြည်၉ပြည်ရှိနေပါတယ်။အမေရိကန်နဲ့ရုရှားတနိုင်ငံချင်းစီမှာနျူကလ িয়ার ထိပ်ဖူး9000ကျော်ရှိကြပါတယ်။ကမ္ဘာမှာရှိနေတာရဲ့ရာခိုင်နှုန်း90ဖြစ်ပါတယ်။လက်နက်ထိန်းချုပ်ရေးစော်အုပ်သူတွေအလို့ရတိုင်းပြည်အားလုံးရဲ့နျူကလ িয়ার လက်နက်အားလုံးကကမ္ဘာကိုဖျက်ဆီးနိုင်တဲ့အားရဲ့စေစားကနေအဆ90ကျော်အထိရှိနေတာပါ။အမေရိကန်နဲ့ရုရှားကြားမဟာဗျူဟာနျူကလ িয়ার ထိပ်ဖူးနဲ့ပြစ်လွတ်ရေးစနစ်ကန့်သတ်ရေးလက်ရှိစာချုပ်က2026ခု February လမှာကုန်ဆုံးမှာဖြစ်ပါတယ်။ရုရှားတရုတ်တို့နဲ့ညှိနှိုင်းဖို့သမ္မတထရမ့်ကပြောလိုက်တဲ့အကြောင်းတွေမှာဒါကလည်းနောက်ထပ်အကြောင်းတစ်ကြောင်းဖြစ်ပါတယ်လို့လက်နက်ထိချုပ်ရေးအဖွဲ့အစည်းရဲ့သုံးသပ်သူပညာရှင်ရှော်ဒေါင်းနီယောင်ကပြောပါတယ်။
And because of that this issue has
to be ဒီကိစ္စစဉ်းစားမယ်ကိစ္စတွေရဲ့ထိတ်ဆုံးမှာရှိနေရတာပါ။သမ္မတကဒါနဲ့ပတ်သက်လို့ရတမေးဖြစ်နေပြီးစဉ်းစားနေတာလုံကိုပြည်သူ့ဘောစောင့်ပါတယ်။
ဇန်နဝါရီ28ရက်တော့အမေရိကန်နိုင်ငံငင်းချိုင်းအင်စတီကျူတဲ့ကဘာပြက်ချိန်နိုင်မှာညတကောင်ရန်ရောက်ဖို့တစ်စက္ကန့်တိုးလိုက်ပါတယ်။အဓိပ္ပာယ်ကတော့အစုလိုက်အပြုံလိုက်ဖြည့်ဆည်းနိုင်တဲ့လက်နက်တွေနဲ့တခြားတီဆက်အန္တရာယ်တွေကြီးမားလာတဲ့အဓိပ္ပာယ်ပါပဲ။အခုတကောင်ကြောက်ဖို့89စက္ကန့်ပဲလိုပါတော့တယ်လို့နာယီကသတိပေးလိုက်တာပါ။ကဘာပြက်ချိန်နိုင်ရာတင်ကြတာသဘောမျှပဲဖြစ်ပေမဲ့ဒါဟာနှစ်စဉ်လုံနေကြ delay တစ်ခုဖြစ်နေပါပြီ။ကဘာနျူကလ িয়ার လက်နက်တွေကြောင့်အမေရိကန်နိုင်ငံသားတွေနဲ့ကမ္ဘာပေါ်ကလူတိုင်းကြုံတွေ့ကြရမယ့်အန္တရာယ်ကိုမီးမောင်းထုတ်ပြပါတယ်
။ It is a good tool for bringing this
people be I will say me on လုပ်တဲ့ delay ပါ။တခြားကိစ္စတွေအများကြီးရှိနေတာအတွက်အမေရိကန်တွေကိုကြည့်အပြစ်မဆိုနိုင်ပါဘူး။ဒီနိုင်ငံကထိရောက်တဲ့ဆက်သွယ်ရေးနည်းလမ်းတစ်ခုဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကနျူကလ িয়ার မဲ့ဆွေးနွေးပွဲတွေမှာပါဝင်ခဲ့ကြတဲ့ကဆိုရင်အခု၄နှစ်ရှိသွားခဲ့ပါပြီ။ထရမ့်မဆွေးကပထမတက်တန်းနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးနိုင်ငံမှာဆွေးနွေးခဲ့တာကတော့ပါတော့တူညီချက်မှထွက်ပေါ်မလာခဲ့ပါဘူးခင်ဗျာ
။ဦးတက်မောင်သားပါခင်ဗျာ။ရှမ်းပြည်တောင်ပိုင်းမိုးပြင်းမှုမှာစစ်ကောင်စီတပ်နဲ့ KNY ပူးပေါင်းတပ်တို့ကြားထိတွေ့မှုတိုက်ပွဲတွေမှာခုနောက်ပိုင်းစစ်ကောင်စီဘက်ကမီးလောင်ပုံးနဲ့အသေးခံ drone တွေတွင်တွင်ကျယ်ကျယ်တုံးပြီးအားပြုတ်လာတာတွေ့ရတယ်လို့ကာကွယ်တပ်ဖွဲ့တွေကဆိုပါတယ်။မိုးပြင်းမှုကစီးရေးအခြေအနေနဲ့ပတ်သက်ပြီးကိုညံဝင်းအောင်ပြောပြပါမယ်ခင်ဗျာ
။မိုးပြင်းတိုက်ပွဲမှာစစ်ကောင်စီတပ်ကပြင်းအားကြီးတဲ့မီးလောင်ပုံးတွေပို့သုံးလာတယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ် MBPDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်
တိုက်ပွဲကတော့ပြင်းထန်နေတော့ပဲပေါ့နော်မီးလောင်ပုံးတွေကတော့အရင်တော့လည်းတုံးတာတွေ့တယ်ဒါပေမဲ့ခုလက်ရှိဒီနေ့ဆော့ပိုင်းတိုက်ပွဲတွေမှာပို့တုံးတာတွေ့ရတယ်ပေါ့နော်မီးအားတော်တော်ပြင်းတယ်ပေါ့နော်အင်းတလုံးထိပြီဆိုရင်ငြိမ့်နိုင်ဖို့ခက်တဲ့အနေထားပေါ့နော်ညရတိလည်းပြေတော့ပို့ဆူ
ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့မိုးပြဲမြို့ကိုနေမြေပြန်လည်ဆူမိုးနိုင်ရေးစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတိုက်ပွဲပြန်ပြီးပြင်းထန်လာတာပါ။စီအေးရမိုးပြဲမြို့ဟာအချက်ကျကြတာမို့ဒီဒေသကိုခြေကုပ်ရယူဖို့စစ်ကောင်စီတပ်ကလက်နက်မျိုးစုံအသုံးပြုပြီးအပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်။စစ်တိုက်တဲ့နေရာမှာနိုင်ငံတကာဥပဒေနဲ့မညီတဲ့လက်နက်တွေစစ်ကောင်စီကအသုံးပြုနေတယ်လို့
တရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်
အခုနောက်ပိုင်းမှာတော့ဒီမီလောင်ဘုံးတွေကိုလည်းသူတို့ပြင်ကြည့်တဲ့သုံးသလိုကလည်းကြိုက်ဒီမီလောင်ဘုံးတွေထဲမှာလည်းဒီအဆိုင်ငွေတွေပါတယ်အခုဆိုလို့ရှိရင်ဒါ suicide draw တွေပါအသုံးပြုတာမျိုးတွေဒီစစ်ကောင်စီတွေကအသုံးပြုလာတာဖြစ်ပါတယ
်သူရဲ့ပြစ်မှတ်ကိုဒါ draw အပြည့်အစုံခံပြီးတော့ဝင်တိုက်တဲ့ဟို draw မျိုးဖြစ်ပါတယ
်စစ်ကောင်စီကတော့ဒီ draw တွေ suicide draw တွေမီလောင်ဘုံးတွေအဆိုင်ငွေဘုံးတွေဆက်လက်ဖြစ်ပါတော့အဲ့ဒါတွေတောင်းတာပေါ့ဒါတော့သူတို့ကဘာပြောင်းတာတော့မဟုတ်ဘူးအစ်ဆန်လောက်ကလေးကဒီလိုလက်နဲ့ဒီချူဆန်တဲ့လက်နဲ့တွေဓာတ်လက်နဲ့တွေနီးပညာမြင့် drone တွေတောင်းနေတာဖြစ်တယ်ပေါ့နော်စစ်ကောင်စီကမူရမျိုးကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်နီးမျိုးစုံကြိုးစားနေတာပေါ့လို့ပဲလုံဝညစ်ပတဲ့နီးနာတွေပေါ့နော်ဒီနိုင်ငံတကာဥပဒေနဲ့မကန့်ညီတဲ့သစ်တိုက်တဲ့ပုံစံတွေနဲ့တိုက်ခိုက်နေတာပဲ
စစ်ကောင်စီတပ်ကတိုက်ခိုက်တဲ့နေရာမှာအရင်ကလက်နက်ကြီးကိုသာအားပြုခဲ့ပေမဲ့အခုနောက်ပိုင်းတော်လိုင်းရေးတပ်တွေနီးတူ drone ကိုအသုံးပြုပြီးတံပြန်တိုက်ခိုက်လာသလိုမီးလောင်ဘုံနဲ့အသေးခံ drone အမျိုးအစားတွေလည်းတုံးလာတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဟာစီးရီးပြစ်မှတ်အရသာပြစ်မှတ်မခွဲကြဘဲဥတီယာမရှိရန်တမ်းပြစ်ခတ်နေတာကြောင့်နေအိမ်စာတင်ကျောင်းနဲ့ဘာသာရေးအဆောက်အုံတွေပျက်စီးအရသာတည်ဆုံးထိခိုက်တဲ့ဖြစ်စဉ်တွေခက်ဆိတ်ဆိတ်ရှိလာပါတယ်ဖေဖော်ဝါရီလအတွင်းစစ်ကောင်စီတပ်ကလက်နက်ကြီး drone နဲ့လေယာဉ်အသုံးပြုတိုက်ခိုက်မှုကြောင့်ကလေးငယ်အပါအဝင်5ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရရှိသလိုစေပေကန်တခုစာတင်ကျောင်း5ကျောင်းဘာသာရေးအဆောက်အုံ5ခုနဲ့အရသားနေအိမ်80လောက်ပျက်စီးခဲ့ရတယ်လို့ KNDF ရဲ့မတ်လ4ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတာကြောင့်အရသားပြည်သူတွေမိုးပြဲမြို့ကိုဖြတ်တန်းသွားလာခြင်းမပြုကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ် MBPDF ပြန်ကြားရေးတာဝန်ရှိသူကထပ်မံတတိပေးလိုက်ပါတယ်
မိုးပြဲမြို့ကိုဖြတ်တန်းသွားလာမလို့ခုမိုးပြဲမိန်လန်းကပြည်သူတွေတွေ့အဓိကကြတဲ့မိန်လန်းဖြစ်တယ်ဗောနော်အခြေပကံနဲ့ဒီအနောက်ဖက်ရှမ်းကိုဆက်သွယ်ပေးတဲ့အဓိကမိန်လန်းဖြစ်တဲ့ပြည်သူတွေကတော့အများကြီးမဟုတ်ပေမဲ့နည်းနည်းနည်းနည်းတော့သွားလာရတော့ရှိနေတော့မယ်ဗောနော်ဒီတည်နေရကစစ်ကောင်စီကဒီကန်ဒရိုးတွေတွေ့တုံးလာနေတာဖြစ်တဲ့အတွက်ပြည်သူတွေကိုဒီခိုက်မှုမရှိအောင်ထုတ်ပြန်တာဖြစ်တယ်ဗောနော်ဆိုတော့တတိထားသွားလာဖို့ပေါ့ထုတ်ပြန်ထားတာဖြစ်တယ်ဗောနော်
လက်တလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီဝါရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိသလိုဒါနဲ့ပတ်သက်ပြီးလဲစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
view american radio ရုပ်သံအစီအစဉ်တွေကို american ပြည်ထောင်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်ပေးနေတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ time back ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ်အွန်လိုင်းငွေလင်ကိုင်းတွေမှာဖမ်းဆီးခံထားတဲ့အိန္ဒိယနိုင်ငံသား900ကျော်ကိုအိန္ဒိယပိုင်စစ်လေယာဉ်နဲ့မလ10ရက်နေ့နဲ့17ရက်နေ့တွေမှာနေရပြန်ပို့ခဲ့ပါတယ်။မရေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ်အွန်လိုင်းငွေလင်ကိုင်းတွေမှာဖမ်းဆီးခံထားရတဲ့အိန္ဒိယနိုင်ငံသားတွေကိုမလ10ရက်နေ့နဲ့17ရက်နေ့မှာနှစ်တုပ်ခွဲပြီးမြဝတီကနေမဲဆောက်ကနေအိန္ဒိယစစ်တပ်ပိုင်လေယာဉ်နဲ့အိန္ဒိယကိုပြန်ပို့ခဲ့တာပါမြန်မာဘက်မှနေသားဆောင်တပ်ကကြားဖြတ်နေနေရအထူးတပ်ဖွဲ့ဖွဲ့ပြီးစစ်ဆေးပြီးတဲ့နောက်မှာအခုလိုပြန်ပို့ခဲ့တာဖြစ်ပါတယ်နိုင်ငံသားသား9000ကျော်ကိုနေသားဆောင်တပ်ကပြန်ပို့ဖို့စီစဉ်ထားတဲ့အထက်ကအိန္ဒိယနိုင်ငံသား900ကျော်ကိုပြန်ပို့ခဲ့တာဖြစ်တယ်ဆိုပြီးနေဆက်မှာနေထိုင်နေတဲ့ဒေသခံတအူးကပြောပါတယ်
ဒီကြားဖြတ်ပြန်လို့ တဲ့လူတွေပေါ့နော်အိန္ဒိယနိုင်ငံသားတွေကိုသူတို့နေရာတစ်ခေါင်းနေရာ283ဦးဒီမြောက်ဒီမြန်မာနိုင်ငံမြောက်ဒီဘက်ကနေပြီးတော့ဒီထိုင်းနိုင်ငံမဲဆောက်ဘက်ကိုပို့တယ်ပြီးတော့မဲဆောက်ကနေတစ်ဆင့်သူတို့အိန္ဒိယကိုသူတို့အစီအစဉ်နဲ့လေဆိပ်ကနေပြန်ပို့ပြီးရခင်ဗျာဒီနေ့မှလည်းအိန္ဒိယနိုင်ငံသား266ယောက်ကိုဒုတိယအကြိမ်အနေနဲ့ဒီမြောက်ဒီကနေမဲဆောက်ကနေပြီးတော့အိန္ဒိယနိုင်ငံကိုသူတို့အိန္ဒိယအစိုးရအစီအစဉ်နဲ့ပြန်ပြီးတော့ပို့ဆောင်ပေးနေရခင်ဗျာဟုတ်
ကရင်နယ်ကြားဆောင်တက် BGF ထိန်းချုပ်ရာနယ်မြေတွေဖြစ်တဲ့ရွှေကုတ်ကို KK ပတ်စားတဲ့နေရာတွေမှာရောင်းစားခံရတဲ့သူတွေဖြစ်ပါတယ်။မလ17ရက်နေ့ကနေရပြန်ပို့တဲ့အထဲမှာမလေးရှားနိုင်ငံသား24ဦးလဲပါဝင်ပြီးသူတို့ကိုတော့ထိုင်းမလေးနယ်စပ်ထိကားတွေနဲ့ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဘက်ကကြားဖြတ်နေနေရေးအတွက်လောင်စာဆီဖြတ်တောက်မှုလျှက်စစ်မီဖြတ်တောက်မှုတွေလုပ်ထားတဲ့မြောက်ရီမြို့မှာကြားဖြတ်လုပ်ငန်းတွေကတော့ဆက်လက်လဲပတ်မှုတွေရှိနေစေဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ
်အခုအဲ့ကျွန်တော်တို့နေရာဘလောက်ကတော့ဒီလူကုန်ဦးလာတွေကြားဖြတ်လုပ်ငန်းတွေကိုမြောက်ရီမှာဆက်လက်ပြီးလုပ်ကိုင်နေတာကိုကျွန်တော်တို့တွေ့ရခင်ဗျာတို့ဘလို့ဆက်လက်လုပ်လိုက်ဆိုလိုအပ်တဲ့ဒီလောင်စာဆီတွေကိုလည်းညမာပြည်ပြဆိုင်ဒီတစ်ခေါက်ဒီထိုင်းကနေလည်းတို့မောင်ကိုရီနဲ့ဝယ်ယူပြီးတော့တောင်းဆဲပြီးတို့အဲ့ဒီတို့လုပ်ငန်းတွေကိုဆက်လက်ပြီးလုပ်ကိုင်နေတာကိုတွေ့ရတယ်ခင်ဗျာဟုတ်
ကြားဖြတ်လုပ်ငန်းတွေကနေခေါ်ထုတ်လာတဲ့အိန္ဒိယတရုတ်လူမျိုးတွေအပါအဝင်နိုင်ငံသားသား 9,000 ကျော်ရှိတယ်ဆိုပြီးနေကြားဆောင်တက်ကပြောဆိုထားပြီးတရုတ်နိုင်ငံသား 1,400 ကျော်ကိုတော့ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေ9ရက်နေ့အထိ4ရက်အတွင်းတရုတ်နိုင်ငံကိုပြန်ပို့ခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အွန်လိုင်းလေလေခိုင်းနေတဲ့ဆက်ဆက်ပတ်သက်နေတဲ့အိန္ဒိယနိုင်ငံသား266ဦးနဲ့မလေးရှားနိုင်ငံသား25ဦးကိုမတ်လ17ရက်နေ့ကလွှဲပြောင်းပေးခဲ့ပြီးတဲ့နောက်မြဝတီမဲထော်တလေးနယ်မြေတဲကိုဝင်လာတဲ့နိုင်ငံသား248ဦးကိုစစ်ဆေးထိန်းသိမ်းမှုတွေဆက်လုပ်ခဲ့တယ်လို့ဆိုပါတယ်2025ခုနှစ်ဇန်နဝါရီလ30ရက်နေ့ကနေမတ်လ17ရက်နေ့အထိမြန်မာနိုင်ငံတည်းဝင်ရောက်လာတဲ့နိုင်ငံသား9446ဦးကိုပေါ်ထုတ်ထိန်းသိမ်းခဲ့ပြီး2963ဦးကိုတော့ထိုင်းနိုင်ငံကနေတဆင့်ပြန်လည်လွှဲပြောင်းပေးရခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။နောက်ထပ်2683ဦးကတော့ပြန်လွှဲပြောင်းပေးဖို့အသင့်ရှိနေပြီလို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ဘာမာအက်ကဥပဒေအဖြစ်ပြဋ္ဌာန်းပြီးဖြစ်လို့ဒီထဲကနေငွေကုန်ကြေးကြမများပဲလက်တွေ့လုံနိုင်တဲ့အရေးယူမှုတွေကိုဆောင်ရွက်ဖို့သမ္မတထရန့်အစိုးရအဖွဲ့ကိုတိုက်တွန်းသွားမယ်လို့အမေရိကန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ဘာမာ Research Institute ကပြောပါတယ်။မြမပြည်ကရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးအထောက်အထားပြည့်ပြည့်စုံစုံနဲ့စာပို့တင်ပြထားကနိုင်ငံသားရေးဌာနကလည်းလက်ခံရရှိထားကြောင်းအကြောင်းပြန်တယ်လို့ပြောပါတယ်။သမ္မတထရန့်အစိုးရသက်လက်ထက်နိုင်ငံသားရေးဝန်ကြီးနဲ့လွှတ်တော်ကိုမြမအရေးတောင်းဆိုတဲ့အနေနဲ့အခြေအနေနဲ့ပတ်သက်ပြီးဘာမာ Research Institute ကိုဦးဆောင်သူဇိုသုံးမုံကိုကိုငင်းချင်းရေးက VOA Studio ထဲမှာပြီးသန့်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ပထမဆုံးတော့ပေါ့နော်ဒီဇိုသုံးမုံအဖွဲ့အစည်းကနေပြီးတော့တခြားအဖွဲ့အစည်းတွေပေါ့နော်မြမရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေပြီးတော့ကျတော့ဒီဘာသာရေးအဖွဲ့အစည်းတွေတက်ကြွလှရှားသူတွေနဲ့ပူးပေါင်းပြီးတော့ပေါ့နော်အခုသမ္မတ Trump ဆိုတဲ့အသက်မှာရှိတဲ့နိုင်ငံရေးဌာနဝန်ကြီးပေါ့နော် Marco Rubio ကိုစာရေးသားပြဖို့တောင်းဆိုရဲဆိုပြီးတော့ကျွန်တော်သိရပါတယ
်
အဲ့တော့ဒီစာကအဓိကဘာတွေပါလဲဒီစာထဲမှာတောင်းဆိုကြတဲ့အဖွဲ့အစည်းတွေကဘလို့အဓိကအဖွဲ့အစည်းတွေကပါလဲပေါ့နော
်အဲ့ဒီစာပို့တဲ့ဒီခရီးရန်ဖွဲ့စည်းနဲ့တခြားလှုပ်ရှားတဲ့အဖွဲ့အစည်းအားလုံးက50ဖွဲ့ပေါ့နော်အဲ့ဒါမှာခရီးရန်ဖွဲ့ရောပြီးတော့တခြားလှုပ်ရှားတဲ့အဖွဲ့တွေလည်းပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့မှာတော်တော်လေးအရေးကြီးတဲ့ အဖွဲ့အစည်းတစ်ခုပါတယ်အဲ့ဒါတစ်ဖွဲ့ကတော့ American Baptist Churches USA လို့ခေါ်တယ်ဒီ American ရဲ့နှင်းချင်းခရိယာအသင်းချုပ်ကြီးသူတို့ပါတယ်ပြီးတော့ Baptist World Alliance ဆိုတဲ့ကဘာလုံး Baptist ရဲ့ Alliance ကြီးလည်းသူပါတယ်တမတော်ကနေအယတပီသူအပေါ်မှာကျူးလွန်တဲ့ဟာပြီးတော့ဘာသာရေးဖျားကြောင်းပဲဖြစ်ဖြစ်ဒီကောင်းဆောင်တွေပဲဖြစ်ဖြစ်အဲ့ဒါအာခင်ပတ်နှိပ်စက်တဟာအဲ့ဒီဘာသာရေးလို့မဟုတ်ချုပ်ဖောက်တဟာတွေအဲ့ဒါဟာတွေကိုဒီလူမျိုးလူသားမျိုးတွေစုအပေါ်မှာကျူးလွန်နေရာကျူးမှုဖြစ်တယ်ဆိုပြီးတော့တတ်မှတ်ပေးဖို့ပြီးတော့စီရရှိမှုကျူးလွန်နေဆိုပြီးတော့တတ်မှတ်ဖေးဖို့အဲ့ဒါကကိုကျွန်တော်တောင်းဆိုတာဖြစ်ပါတယ်
ဟုတ်ကဲ့အရင်တော့ကျွန်တော်နားလေတလောက်ဆိုရင်တော့လူသားမျိုးနွယ်ပေါ်ကျူးလွန်နေရာရှိမှုအဖြစ်ပေါ့နော်ဒီအမေရိကန်အစိုးရကတတ်မှတ်နိုင်နေပြီးတော့လူမျိုးတုံးတပ်ဖြတ်မှုဖြစ်လေတတ်မှတ်နိုင်နေဆိုတာမျိုးကိုအာဒီရိုဟင်ဂျာပေါ်မှာဆိုရင်သူတို့တတ်မှတ်ပေးခဲ့တာရှိပါတယ်ဗျာ
ဟုတ်ကဲ့
အဲ့တော့အဲ့လိုမျိုးအဆင့်မျိုးတွေရောက်နိုင်အောင်ဆိုရင်ဒီလိုရှားမှဖြတ်မဲ့အဆင့်ဆင့်တွေဘာတွေရှိသေးလဲဗျာအရင်တော့တင်ဘူးလား
အိုးအိုးကျွန်တော်တို့ကတော့အဲ့ဒီ Congressional Briefing ကနေပဲကျွန်တော်တို့အရင်စတယ်စပြီးတော့အခုသူတို့မှကျူးလွန်တဲ့ဒီအဖြစ်အပျက်တွေတက်တက်ထောက်ထားတယ်ကျွန်တော်တို့စစ်ဆောင်ထားတယ်ဆိုတော့စက်တင်ဘာလ2024မှာတော့ကျွန်တော်တို့ President Biden စီကိုကျွန်တော်စာပို့တယ်ဒါပေမဲ့ရွေးကောက်ပွဲက November လဆိုတော့ကျွန်တော်အချိန်မရှိတော့ဘူးဆိုတော့အခုတော့ကျွန်တော်ဒီနိုင်ငံချင်းဝင်ကြီး Marco Rubio ကျွန်တော်စာပို့တယ်အတိအကတော့အချက်လက်ပါပဲ
ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ဒီအမေရိကန်အစိုးရအနေနဲ့တသက်မမတ်ဒီလိုမျိုးရာဇဝတ်မှုတွေအဖြစ်ပေါ့နော်သတ်မှတ်နိုင်ပြီဆိုရင်ဆိုဒီမြမအရှိတ်အတွက်ဘယ်လိုအကျိုးကျေးဇူးရနိုင်မလဲဗျာ
အကျိုးကျေးဇူးအများကြီးရှိမယ်လို့ကျွန်တော်ပြောလင်းတယ်။ဒါပထမကတော့ဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇမှုအဖြစ်တတ်မှတ်လိုက်ပြီဆိုရင်တော့နိုင်ငံတကာခုံရုံးရောက်ဖို့လိုမယ်။အဲ့ဒါထက်အခုလက်တွေ့ဖြစ်နေတဲ့ဟာကအဲ့လိုမျိုးတတ်မှတ်လိုက်ပြီဆိုရင်အခုတကယ်တကယ်အကောင့်ထဲပေါ်တဲ့နေရာမှာ Burma Act 2022အဲ့ဒါမျိုးလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအထောက်အကူပြုနိုင်တယ်။ဥပမာဆိုရင်အခုဒီ jet fighters နဲ့ jet legion ဟာဘုံကျဲပြီးတော့အခုတိုက်ခိုက်နေတယ်ဒီလိုမျိုး jet legion နဲ့တိုက်ခိုက်ဖို့ဆိုရင်သူတို့ကလွန်ဆာစီလိုတယ်ဟာဒါလွန်ဆာစီကနေပြီးတော့မှမရှိဘူးရန်ကုန်မှာလည်းမရှိဘူးတရုတ်မှာသွားဝယ်တယ်အဲ့လိုသွားဝယ်တဲ့နေရာမှာလည်းတည်ဖို့လိုရတယ် company တွေလိုလိုတယ်နော် Vietnam တို့တခြား Singapore တို့အဲ့ဒါကိုအခုတမတာထမဆိုရကနေ the sanction လုပ်နိုင်ပိတ်ပင်ထားတယ်နောက်တစ်ခုရှိသေးတယ်အခုဒီ money flow ပေါ့ဒါငွေကြီးအတွာလာအဲ့ဒါမှလည်း US ဒေါ်လာသုံးဖို့လိုတယ် bank လည်းသုံးဖို့လိုတယ်အဲ့ဒါကလည်းတမတာထပ်နေတဲ့သူတို့ဒါကောင်းကောင်းလေးလုပ်နိုင်တယ်ပြီးတော့နံပါတ်3ကျွန်တော်တို့ Burma Act 2022ကဒါအခုဥပဒေဖြစ်သွားပြီเนาะဟာ Republic and Democrat အကောင်လုံးဟို law ဖြစ်ပြီးတော့ဥပဒေဖြစ်ပြီးတော့သူတို့လောက်လာခဲ့တာဟာအဲ့ဒါအကောင့်ထဲပေါ်တဲ့နေရာမှာအရေးကြီးတာဟာသူတို့ချက်ချင်းလောက်တိုင်းတာရှိတယ်။ဘာလဲဆိုတော့ဥပမာ non lethal assistance လို့ခေါ်တဲ့လက်နဲ့မဟုတ်တဲ့အထောက်ကူဒါနေပြည်တော်ပိုင်ဆိုင်အထောက်ကူနော်။ဥပမာဆိုရင်ကဲချက်လေရင်ကတက်လာပြီဆိုပါစို့ဥပမာနေပြည်တော်ကပဲဖြစ်ဖြစ်ရန်ကုန်ကဖြစ်ဖြစ်အဲ့ဒါကျွန်တော်တို့ early warning system လို့ခေါ်တဲ့ထပ်ထပ်ပြချင်းကျွန်တော်တို့သိလို့ရတယ်။အဲ့ဒါမျိုးသူတို့ကူညီလို့ရတယ်။ပုံမနေရဘန်ကာလိုမျိုးကူညီအဲ့ဒါမျိုးနေပြည်တော်ပိုင်ဆိုင်ရာအထောက်ကူပေါ့နော် technical assistant သူတို့ပေးနိုင်တယ်ငွေမြန်ပြကုန်ဆောင်မလို့ဒါနီးပညာပိုင်းဆိုင်ရာအဲ့ဒါဟာမျိုးကိုလဲသူတို့ကလုတ်ပြီးနိုင်မဲ့အလားအလာမြတ်ကြည့်ရှိတယ်ဒါနိုင်ငံတကာခုံရုံး ICC တော့ ICJ တော့ကတော့အဲ့ဒါတော့တက္ကသိုလ်ပေါ့နော်ဒါလက်တွေ့ပိုင်းမှာဒီ Burma Act ကိုအကောင့်ထဲပေါ်တဲ့နေရာမှာအဲ့ဒါလိုမျိုးထိထိရောက်ရောက်လက်တွေ့ချက်ချက်ကူညီနိုင်မယ်
ဗီယိုအမေရိကန်အတန်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ် အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
VOA American အသံရဲ့မြန်မာပြည်ပုံသူဦးနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါရုံနဲ့။ American အစိုးရအသစ်ကပြည်တွင်းပြည်ပအကူအညီတွေကိုဖျက်တောက်ရိုက်ဆိုင်တာတွေလုပ်နေတဲ့အထက်မှာ American စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍလည်းပါဝင်ပါတယ်။ဒီအချိန်တွေမှာ American စိုက်ပျိုးမွေးမြူရေးသမားတွေနေတူ American နိုင်ငံသားမြန်မာစိုက်ပျိုးရေးလုပ်ကိုင်နေကြသူတွေလည်းစိုးရိမ်နေကြပါတယ်။ကိုခင်မောင်စိုးမင်းတင်ဆက်ထားပါရခင်ဗျာ။
ပြီးခဲ့တဲ့ဇန်နဝါရီလအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ထမ်းဆောင်ကလေးကပြည်တွင်းပြည်ပအကူအညီတွေရပ်ဆိုင်းတာရပ်တန့်တာနဲ့ဖျက်တောက်တာတွေလုပ်တဲ့အထက်မှာအမေရိကန်စိုက်ပျိုးမွေးမြူရေးကဏ္ဍလည်းပါဝင်ပါတယ်စိုက်ပျိုးမွေးမြူရေးကဏ္ဍကိုတော့ Funding Freeze အထောက်ပံ့ဆိုင်းငံ့ထားတာဖြစ်ပြီး USDA American Layer စိုက်ပျိုးရေးဝန်ကြီး Brooks Rollins ကတော့ဒီကိစ္စဖြေရှင်းဖို့ကြိုးစားမယ်လို့မကြာခင်ရက်ပိုင်းကပြောခဲ့ပါတယ် Farmers
that are in တကယ်လို့အမှန်တကယ်အစိုးရအထောက်ပံ့ချင်းမျိုးကိုစောင့်ဆိုင်နေကြတယ် Layer စိုက်ပျိုးရေးနဲ့မွေးမြူရေးသမားတွေဆိုရင်တော့သူတို့တွေအတွက်အလေးထားလှုပ်ဆောင်တာဖြစ်လာမှာပါ
ဝင်းကြီး Brooks Rolling ကအဲ့ဒီလိုပြောသွားပြီးမဲ့ American စိုက်ပျိုးမွေးမြူရေးသမားတွေကတော့မရေမရာဖြစ်နေတဲ့အခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိ Federal ဗဟိုအစိုးရကစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေကိုဆိုင်းငံ့ထားတဲ့အတွက်ပြည်내အလုံးထိခိုက်မှုတွေရှိသလိုအဲ့ဒီအထက်က Wisconsin ပြည်내ရဲ့အရေးပါတဲ့ထုတ်ကုန်ဖြစ်တဲ့နွားစာမြက်စိုက်ပျိုးရေး၊နွားမွေးမြူရေးနဲ့ဒိန်ခဲထုတ်လုပ်ရေးလုပ်ငန်းတွေအပေါ်မှာလည်းအကြီးအကျယ်တက်ရောက်နေပါတယ်။အဲ့ဒီပြည်နယ်ကစိုက်ပျိုးရေးသမားတဦးဖြစ်တဲ့ Hatch ဟာဆိုရင်သူ့လုပ်ငန်းသဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့လေတော့အင်ယာနဲ့စိုက်ပျိုးမွေးမြူရေးခြံအတွက်ဒီဇိုင်းတွေဆွဲစီမံကိန်းတွေချထားတာဒေါ်လာ5000လောက်အထိသုံးစွဲထားပါတယ်အဲ့ဒီအချိန်မှာပဲသူ့အတွက်ထောက်ပံ့ချင်းငွေကို Federal Bureau အစိုးရကဆိုင်းငံ့လိုက်ကြောင်းပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကအသိပေးခဲ့ပါတယ
် We've not started construction and we won't
ကျွန်တော်ရည်ရွယ်စီမံထားတဲ့အတိုင်းစောက်လို့ရအဆင့်ကိုတော့မဆသေးပါဘူး Federal Bureau အစိုးရကထောက်ပံ့တွေပြန်ပေးမယ်လို့ဂရုမပေးမချင်းကျွန်တော်ဘာမှဆက်လုပ်မှာမဟုတ်ပါဘူ
း American Federal Bureau အစိုးရရဲ့အထောက်ပံ့ဆိုင်းငံ့လိုက်တဲ့အပေါ်မှာ American လယ်သမားတွေရင်းသားမက American နိုင်ငံသားခံယူထားတဲ့ရွှေပြောင်းမြန်မာစိုက်ပျိုးမွေးမြူရေးသမားတွေလည်းစိုးရိမ်မှုတွေရှိကြပါတယ်ချင်းတိုင်းရင်းသားပါကျဲဦးတို့ဇနီးမောင်နှံဟာဆိုရင်အမေရိကန်ပြည်ထောင်စုကိုရောက်ပြီးစက်ရုံအလုတ်ရုံမှာအလုတ်လုံငွေစုကလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ပြင်မှာနေထိုင်ကာစိုက်ပျိုးမြေဧကအနည်းငယ်နဲ့မွေးမြူရေးပါတွဲလုပ်ခဲ့ပါတယ်သူတို့အနေနဲ့ကတော့စိုက်ပျိုးမွေးမြူရေးကိုတပိုင်းတနိုင်ဖြစ်တဲ့အတွက်ကိုပိုင်ငွေကြေးနဲ့လှုပ်လို့အဆင်ပြေသေးပေမဲ့တကယ်လို့တိုးချက်လုပ်ကိုင်မယ်ဆိုရင်ဘ ਹੁ အစိုးရရဲ့အထောက်ပံ့ချင်းငွေဟာမဖြစ်မနေလိုအပ်ပါတယ်လို့ပြောပါတယ
်ကျွန်တော်အမြင်နဲ့ဆိုရင်အကြီးအကျယ်လုပ်မယ်ဆိုဒီကုထုကုထငွေနဲ့ကိုက်မယ်မထင်ဘူးနော်အစိုးရစီကချီးဖို့လိုမယ်ဆက်အားဒီလေမနေတုံးရမယ်တဘောကထက်တဲငှားရမယ်သူန်ဆက်လင်းဟာရမယ်ဇိတ်ဆက်ဒီဆိုင်တဲ့ဆက်ဒီပြီးတော့မြက်ပြင်းထင်းတဲ့ဆက်ဆက်ဒီတော့ငါးပုံဟာရမယ်ပြီးတော့လဲဇိတ်တဲ့ချိန်မှာလဲငါးပုံဟာရမယ်ဆိုတော့ဒါပေမဲ့အစိုးရစီကထောက်ပံ့ချေမချင်းတော့အခက်ခဲရောက်ကြုံမှာပဲကျွန်တော်တို့ဗမာတွေကလောက်နတ်မှာမဟုတ်ဘူးကိတ်မင်မတင်ဘူးနော်အကြီးအကျယ်လောက်ဖို့တော့ကျွန်တော်အာမပေးလို့ပါဘူးဘာလို့လဲဆိုတော့အော်မင်မင်လို့မတင်ဘူ
းအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်းသားအကျုံဟာဆိုရင်လေကျင်းအစ်ခေါ်ကန်စင်းမင်တွေကိုတပိုင်းတနိုင်စိုက်ပျိုးရောင်းချနေတယ်လို့သူနေတဲ့ပြည်နယ်ကဧကအနေငယ်စိုက်ပျိုးကြတဲ့ချင်းတိုင်းရင်းသားတွေစီကနေထွက်ရှိလာတဲ့ဟင်းသီးရွက်အသီးနှံတွေကိုလည်းတဆင့်ယူပြီးတခြားပြည်နယ်တွေကိုဖြန့်ဖြူးရောင်းချပေးနေပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံကစိုက်ပျိုးရေးကိုအေကားနဲ့ချီလုပ်ကင်နေကြသူတွေနဲ့အမြဲထိတွေ့ဆက်ဆံနေရသူဖြစ်တဲ့အတွက်ကြောင့် American Federal ဗဟိုအစိုးရကအထောက်ပံ့ချင်းငွေတွေရပ်ဆိုင်းတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်အမြင်ကတော့အစိုးရကတကယ်လို့ဒီစိုက်ပျိုးရေးထောက်ပံ့တဲ့အရာကိုဖျက်လိုက်မယ်ဆိုရင်တော့ပိုခက်သွားမှာပေါ့ကျွန်တော်စဉ်းစားတော့အဲ့လိုမျိုးထောက်ပံ့မရှိဘူးဆိုရင်တော့ကျွန်တော်တို့မြန်မာလူမျိုးတွေကတူးချိတ်လို့ဘုကအရင်ခက်ခဲလိမ့်မယ်လို့အဲ့လိုမြင်တယ်။ဘာကြောင့်လဲဆိုတော့ဒီအရင်တုန်းကကျွန်တော်ဒီအမေကန်အစိုးရကစိုက်ပျိုးလုပ်ပြီးဆိုရင်တော့တို့ရှင်မှာအကုန်လုံး equipment တွေပါတယ်ငါးရန်စအကုန်လုံးယူပြီးမှနှစ်ကုန်နဲ့အချိန်ကျမှပဲအဝန်အထက်ဘယ်လောက်ဆိုဘယ်ပုံမှန်မူတည်ပြီးတော့ decision ချလာပေါ့နော်ဒါမဲ့အခုအချိန်မှာအတုံးစီအကုန်လုံးတက်တောက်လိုက်ပြီဆိုရင်တော့အဲ့စီကုန်စည်လုံးတွေပူကြီးလာမှာပေါ့ကျွန်တော်တို့မြန်မာလူမျိုးတွေများတို့ဖြစ်လုပ်တဲ့ဟာကကျွန်တော်တကယ်တကယ်တို့လုပ်ငန်းဆောင်မှာကမေလောက်မှစမလို့နော်အဲ့စီကြိုင်တော့တို့ကုန်ချမ်းတွေဝယ်ရချမ်းရတော့မလို့နော်ငားရတော့မယ်ထွန်ရရရတဲ့အချိန်ကျရင်လူတော်တော်များကကိုပိုင်ထွန်ဆက်သိမရှိဘူးလို့နော်အဲ့အမျိုးဆိုတော့အခုအစိုးရရှိတဲ့ဘာမှထောက်ပံ့ခြင်းမရှိဘူးဆိုတော့အဲ့ဒီငားရန်ခပူစည်းကြီးလာမယ်ဆိုရင်တော့ကိုယ့်ကိုလောက်ရတော့မယ်ဆိုတော့ကုန်စည်လုံးကပူကြီးဝယ်များအဲ့လိုမြင်တယ်လေညနာတော့ဝယ်မှာလုတ်တဲ့လူကြီးကြတော့ဟိုပါလေအစိုးရစီကငားတယ်လေတဘောပြောမစင်ချင်းနေဆိုရင်သူကငားလိုက်တယ်သူတို့အစိုးရစီမှာအဲ့လိုမျိုးတော်ပြီးတော့ချက်တာပေါ့မြေချက်တဲ့အချိန်မှာအစိုးရအဲ့ program ကပေးပလိုက်တာ land owner ပါဆိုလို့မြင်ကျွန်တော်မိတော့လေအဲ့သူတို့ကအဲ့မှာဘလောက်မှမကြောက်ဘူးတစ်နှစ်လုံးကမှ800လောက်ပဲရှိတယ်800လောက်မရှိဘူးတချို့ညာဆိုရင်ကျွန်တော်တို့အဲ့သူတို့ရှိတဲ့တစ်စင့်ပြန်ငားပြီဆိုရင်ကျွန်တော်တို့ဆိုရင်တေအကောက်မှ100လောက်ပဲရေးလဲပေးစရာမလိုဘူးသူတို့ပိုက်တစ်ခါလေးတွေ့ထားပြီးတာပေါ့နော်ထွန်တဲ့ဟာလေးသူတို့ထွန်ထားပြီးတယ်အဲ့လိုမျိုးဆိုရင်တော့အရင်တက်တာလေးတော့တကယ်လို့အဲ့လိုမျိုးအစိုးရကြီးထောက်ပံ့တဲ့ဟာဖျက်ပလိုက်ပြီဆိုရင်တော့အဲ့ဒီအမြင်ငါးဘုကတနေ့တနေ့ကို၄၅၆ထောင်ဆိုရင်မကြိုက်တော့ဘူးလေ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကဒေသကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးရေးကိုဧကအနှဲငယ်လုပ်ကံရမှာကိုဇော်ဟာအောင်မြင်သူတဦးဖြစ်ပါတယ်သူအနေနဲ့လည်းအခုအနေထားမှာကိုပိုင်ငွေနဲ့လုံခြုံလို့အဆင်ပြေသေးပေမဲ့တကယ်လို့လုပ်ငန်းတိုးချဲ့ဖို့ဧကများများငှားရမ်းမယ်ဆိုရင်ဖက်ဒရယ်ဘိုးအစိုးရရဲ့အထောက်ပံ့ချင်းငွေကိုရမှဖြစ်မယ်လို့ဆိုပါတယ်ဒါကြောင့်သူအပါအဝင်မြမလူမျိုးတွေအနေနဲ့စိုက်ပျိုးမွေးမြူရေးကိုဧကအများကြီးလှုပ်ချင်ပေမဲ့လည်းဗဟိုဖက်ဒရယ်အစိုးရရဲ့အထောက်ပံ့တွေဒီလိုဆိုင်းငံ့ထားမယ်ဆိုရင်တော့အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ်
ဟိုမြမတဲမှာဒါလှုပ်မဲ့လူတွေများလာရင်လှုပ်မယ်ဆိုလို့ရှိရင်ကျွန်တော်အထင်ကပထမဆုံးအဆင့်ကကိုမကူအရင်ရင်းရပါပဲကျုပ်ကတော့ပြောတယ်သူတို့ကဟိုပတ်စံကိုကရက်လျှောက်ပြီးတော့ပေးလိုက်တာသူတို့ပြန်မဆက်ကတော့အဲ့လိုမျိုးဆက်ပြီးပေးတာဒါပေမဲ့ကိုမြမတွေအများကြီးပေါ့တော့အဲ့လိုမျိုးလှုပ်ဖို့ဆိုရင်တော့ဒီဘာမှထောက်မရင်မရတော့ဘူးဆိုလို့ရှိရင်အဲအဲ့လိုမျိုးလျှောက်တဲ့အခါမှာအခုလိုမျိုးပိတ်ထားတယ်ဆိုရင်တော့ကျင်းပြီတယ်အဆင်မပြေလာဘူးကတော့ဒီဥစ္စာကတော့အနေနဲ့များတော့အခက်တွေ့ပါပဲ
ကိုဘစ်ကဆိုကြီးတကပါလုံးမှာအကြီးအကျယ်ဖြစ်ပွားခဲ့ရာကအားပြော်သွားပြီးတဲ့နောက်2022ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့စိုက်ပျိုးမွေးမြူရေးကဏ္ဍတစ်ခုလုံးဟာ23ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာန USDA ကထုတ်ပြန်ခဲ့ပါတယ်အခုလိုထောက်ပံ့တွေဆိုင်းငံ့ထားတဲ့အတွက်ကြောင့်လဲထုတ်လုပ်ရေးကဏ္ဍတွေမှာထိခိုက်လာနိုင်ပြီးစိုက်ပျိုးမွေးမြူရေးသမားတွေဝင်ငွေကျဆင်းလာနိုင်တယ်လို့လဲယူဆချက်တွေပေါ်ထွက်လာပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်စိုက်ပျိုးမွေးမြူရေးသမားတချို့ဟာဆိုရင်သူတို့လေယာဉ်မြေအနားမှာလာရောက်အပန်းဖြေသူတွေအတွက်တဲခိုနိုင်တဲ့နေရာတွေဖန်တီးတည်ဆောက်ပေးထားကြပါတယ်တဘာဝရှုခင်းအလကိုညအိညာနေလာရောက်အပန်းဖြေကြသူတွေအတွက်ဈေးနှုန်းလဲတက်တက်တာတာနဲ့တဲခိုနိုင်ကြဖို့ဖြစ်ပါတယ်စောစောကပြောတဲ့ကိုဇော်ရဲ့ဇော်ဖန်းလို့ခေါ်တဲ့စိုက်ကင်းဟာဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလိမြို့ကြီးတွေကိုသွားတဲ့အဝေးပြေးကားလမ်းအနီးမှာရှိပါတယ်အဲ့ဒီလမ်းကိုသွားကြတဲ့မြန်မာနိုင်ငံသားတွေဟာဇော်ဖန်းကိုဝင်လာပြီးပါလာတဲ့အစားအစာတွေစားကြဟင်းသီးဟင်းရွက်တွေလက်လက်ဆက်ဆက်ခူးပြီးတော့ကြောစားကြအပြန်မှလည်းဟင်းသီးဟင်းရွက်တွေကိုဝယ်သွားကြပါတယ်အဲ့ဒီအတွက်ကိုဇော်ကလည်းယာယီနာနေအဆောက်အုံလေးတစ်ခုတိဆောက်ပေးပြီးမိဖို့တစ်ခုကိုလည်းထားရှိပေးပါတယ်။ဒါအပြင်သူ့အနေနဲ့လည်းညအိမ်ညနေတဲခိုလို့ရတဲ့အနေအထားမျိုးတိဆောက်ပေးခြင်းပေမဲ့ဖက်ဒရယ်ဘိုးအစိုးရကအထောက်ပံ့ချင်းငွေရမှဖြစ်နိုင်မယ်လို့ပြောပါတယ်
။ဒီဖက်ဒရယ်ကနေရောပတ်စံချမပေးဘူး၊လုံးတုံမပေးဘူး၊ဟိုအကူအညီမပေးဘူးဆိုရင်ကျွန်တော်ဒီဥစ္စာတွေကအော်ကိုမကိုထိုက်ရထူတော်မှုဆိုကိုပိုင်ငွေအလုံးရင်းရှိမှလုပ်ရရမှာဆိုတော့ဒါလုပ်ဖို့ကမဖြစ်နိုင်ဘူးပဲเนาะပြောမှဆိုတော့တကယ်လို့သူတို့ကဒီနေရာတွေလုံးနေထုတ်ပေးမယ်နောက်ပြီးတော့ဒီပတ်စံတွေပေးမယ်ဆိုရင်တော့ဒါတော့များများဆန်းဆန်းလုပ်လို့ရတာပေါ့เนาะကျွန်တော်လုပ်ချင်တော့ကိုပတ်စံချီးပေးနိုင်မလားဟုတ်လားဘလို့ထောက်ပံ့နိုင်မလားဒါတွေကိုတင်ပြမှာပေါ့เนาะအခုလို့ပြောပတ်စံမချီးဘူးဆိုရင်တော့မရဘူးပေါ့လုပ်လို့မရဘူးပေါ့ကျွန်တော်ဒီမှာလည်းဆိုတာအဲ့လိုပေါ့ဟိုအများကြီးမဟုတ်တော့မှာပဲ တညာကိုမိသားစု၄စုတော့ပေါ့လေးကန်းပေါ့လေးအိမ်တော့ပေါ့အိမ်လေးအဲ့လိုမျိုးပေါ့အဲအဲ့တော့လာနိုင်လို့တဲလို့ရတော့ပေါ့အဲ့လိုမျိုးပဲစီစဉ်ထားတယ်အစားတော့တွေပါတည်းကစပေါ့အဲ့လိုပေါ့နော်ကိုချန်တက်နေတယ်ပေါ့အဲ့လိုမျိုးတို့ကတော့ဒါပဲကိုကဘရိုချက်ပေါ့ကိုအမသိနာလေးခုပြီးကိုကချက်စားရပေါ့အဲ့လိုမျိုးတွေစီစဉ်ထားတယ်အခုတော့ဆရာတော့ပြောဆိုတော့ဒီနိုင်ငံရေးအကြောင်းလေးတွေနဲ့ကတော့အနည်းနဲ့များတော့အလုံးထိခိုက်မှုတွေရှိကြပါပဲနော်ပါစာမချီးဘာညာဆိုရှင်တော့ဇောရကျွန်တော်တို့ဒီအဲတိတိမပူမလာလောက်တဲ့လူတွေကပြဿနာရှိပါတော့ဒါတကယ်အချီးမမလို့လူတွေကတော့ကျင်းတွေတက်ရောက်မှုရှိပါတယ်
အမေရိကန်စိုက်ပျိုးမှုမျိုးရေးဝန်ကြီးဌာန USDA ရဲ့ခန့်မှန်းထုတ်ပြန်ချက်အရအဲ့ဒီလိုစိုက်ပျိုးမှုမျိုးရေးခြံတွေအနီးအနားမှာသဘာဝရှုခင်းရှုွက်ကိုခန်းစားနိုင်တဲ့ညာအိမ်ညာနေခီးသွွားလုပ်ငန်းရဲ့ဝင်ငွေဟာဒေါ်လာသန်းပေါင်း4500ဝန်းကျင်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ဆက်ပေးခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ဂါဇာဒေသခံ 2.3 သန်းတခြားတိုင်းပြည်တွေမှာတွားရောက်အခြေချနေထိုင်ရေးအစီအစဉ်ကိုအစ္စရေးသဘောထားတင်းမာသူတွေကကြိုဆိုကြပါတယ်။အခုလိုရွှေပြောင်းအခြေချဖို့အဆိုပြုတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာမျိုးလည်းမရှိဘူးလို့ပြောပါတယ်။ပါလက်စတိုင်းတွေကတော့ဒီအစီအစဉ်ကိုလက်မခံပါဘူး။ VOA သတင်းထောက်လင်ဒါ ဘရက်စတင်ဂျေရုဆလင်ကပေးပို့တဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါတယ်ခင်ဗျာ။
အစ္စရေးပါလီမန်ထဲကလက်ရဇွန် Land of Israel Caucus အဖွဲ့ဟာမတ်လ9ရက်နေ့ကအထူးအစည်းအဝေးကျင်းပပြီးပါလက်စတိုင်းနှင့်တပ်သမား3သန်းကိုဂါဇာကနေအီဂျစ်နဲ့ဂျော်ဒန်ပြောင်းရွှေ့နေထိုင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုပြုချက်ကိုထောက်ခံခဲ့ကြပါတယ်။အစ္စရေးပဏာရေးဝန်ကြီးဘဇလဲစမော့ထရစ်ကတော့အစ္စရေးကာကွယ်ရေးဝန်ကြီးဌာနအတွင်းပါလက်စတိုင်းတွေဂါဇာကထွက်ခွာဖို့တိုက်တွန်းမဲ့ရွှေ့ပြောင်းချေချနေထိုင်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းထားပြီလို့ဆိုပါတယ်။
The call shekel shenaskia
ရွှေပြောင်းခြေချို့တော့ရဲငွေမှန်သမျှစစ်တကြိမ်ပြည်တကြိမ်တိုက်နေတာတဲ့အကုန်ကြတက်တာပါလေဒီအစီအစဉ်ကုန်ကြစည်းတွေကလည်းအခက်ခဲမရှိပါဘူးဒါဟာအစီအစဉ်တစ်ခုဆိုတာတဲ့အရှိလေပိုင်းနဲ့ Israel အတွက်သမိုင်းဝင်လှည့်ပြောင်းတစ်ခုဖြစ်ပါလေ
အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုလက်နက်မဖြုတ်ဘဲပါလက်စတိုင်းအာဏာပိုင်တွေဂါဇာကိုဆက်အုပ်ချုပ်ဖို့အီဂျစ်နဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့အဆိုပြုထားတဲ့အစီအစဉ်တဲ့ဂါဇာဒေသခံတွေပြောင်းရွှေ့သွားဖို့အစီအစဉ်ကပိုလက်တွေ့ကျတယ်လို့ပါလီမန်အမတ်ဆင်ချာရူထမန်ကပြောပါတယ်
People will say let's rehabilitate Hamas.
Hamas တွေပြန်ပြီးခြေခံလာ။ Hamas တပ်တွေအင်အားကောင်းလာ။ခွင့်ရေးပေးဖို့ပြောနေတယ်ရယ်။တကယ်ဖြစ်မဟုတ်ပါဘူး။ဂါဇာအတွက်ဂါဇာဒေသခံတွေအတွက်နဲ့ဒေသရင်းညီညွတ်ရေးအတွက်ပါအနေများပါတယ်
။စစ်ဖြစ်ပွားနေတဲ့ဒေသကနေထွက်ခွာဖို့တိုက်တွန်းတာဟာနိုင်ငံတကာဥပဒေချိုးဖောက်ရာမရောက်ဘူးလို့လဲ။ Kolat Mwara ရေးအဖွဲ့က Eugene Kontorovich ကပြောပါတယ်။
We know that in time of war there are refugees.
စစ်ကာလအတွင်းဒုက္ခသည်တွေရှိလာမှာပါ။အာဖဂန်မှာဆိုရင်ဒုက္ခသည်တန်းနဲ့ချီရှိသလိုစီးရီးယားမှာလည်းဒုက္ခသည်တန်းချီရှိပါတယ်။ယူကရိန်းမှာလည်းလာတူပါပဲ။ဒါတွေကိုလူမျိုးနွယ်စုလိုက်တန်းစင်ဖယ်ရှားပစ်တယ်လို့မခေါ်ပါဘူး။ဒုက္ခသည်တွေများလာအောင်ရွေချက်နဲ့လှုပ်တာမဟုတ်ပေမဲ့စစ်ဖြစ်လာပြီဆိုရင်တော့ဒီလိုအခြေအနေတွေကိုစားဆီးလို့မရပါဘူး
။ Liberal Muara ရေးရာဖွဲ့စည်းဖြစ်တဲ့ Settlement Watch အဖွဲ့ကနိုင်ငံရေးအခက်ခဲ Hagit Offering ကလည်းအခုလိုပြောရတယ်
This is not voluntary.
သူတို့သဘောဆန္ဒလျောက်သွားတာမဟုတ်ပါဘူး။အတင်းကျပ်နေရရွှေပြောင်းခိုင်းတာပါ။ဒါဟာစစ်ရာဇဝတ်မှုမြောက်တယ်လို့ကျင့်ဝတ်နဲ့လည်းမကိုက်ညီပါဘူး။လူတွေရဲ့ဘဝငရဲကြတယ်လို့ဖြစ်အောင်လုပ်ပြီးသူတို့ကပြောင်းချင်လို့ပြောင်းတာပါလို့ပြောရအောင်။သူတို့ကသူတို့ဆန္ဒလျောက်ပြောင်းတာမဟုတ်ပါဘူး
။ They want to leave the place.
အစ္စရေးပါလီမန်အမတ်တော်များများက2005ခုနှစ်တုန်းကဂါဇာခံမြောင်မှာဂျူးအခြေချနေရာပေါင်း21နေရာဖျက်သိမ်းခဲ့တဲ့အစီအစဉ်ကိုပြန်လည်အကောင့်ထည့်ဖော်ကျင်းနေကြတာပါအခြေချနေထိုင်ရေးလှရှားမှုခေါင်းဆောင်ဒနီလာဝိုက်စ်ကခုလိုပြောရတယ်
The people of Israel are ready to fight
Israel လူတွေကတိုက်ခတ်ဖို့အစဉ်သက်ပါဒါမှမဟုတ် Trump ရဲ့ဂါဇာဒေသခံတွေပြောင်းရွှေ့သွားဖို့အဆိုပြုချက်ကိုအကောင့်ထည့်ဖော်ဖို့လည်းအစဉ်သက်ပါဒီချိန်တည်းမှာဂါဇာဒေသအတွင်းဂျူးတွေအခြေချနေထိုင်ရေးဆိုတဲ့ဇီယွန်ဝါဒကိုအကောင့်ထည့်ဖော်ဖို့လည်း Israel လူတွေကအစဉ်သက်ဖြစ်နေပါပြီ
The entire Gaza
ဂါဇာမှာဂျူးတွေပြန်အခြေချနေထိုင်မဲ့အစီအစဉ်အကောင့်ထည့်ပေါ်လာဖို့အလံဝင်နေသေးပေမဲ့ Hamas တွေဂါဇာမှာရှိနေရေးကိုတော့ Israel အများစုကလူလာပါတယ်ချို့ကတော့ Palestine တွေဂါဇာကထွက်ခွာတာအကောင်းဆုံးပဲလို့ယူဆနေကြပါတယ်ခင်ဗျာ
ကိုအောင်ဖြစ်ပါတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တစ်မိနစ်သတင်းတို့တွေအကြောင်းပြောပြပေးခြင်းပါတယ် ပင်လယ်ပြင်မှာကရက်လီစီးနေတဲ့လူငယ်တူကိုဝေးလာငါးကပါဇက်ထဲငုံလိုက်ပြီးမှပြန်ထုတ်ပေးလိုက်လို့အသက်ဘေးကလွတ်သွားပါတယ်။အမေရိကန်မှာပြန်တန်းနေတဲ့ကုန်တင်လေယာဉ်အင်ဂျင်ကိုငှက်ဝင်တိုက်လို့မီးဆွဲလောင်ပြီးအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
တင်လေတစဉ်ပြန်တန်းနေနဲ့မိတော့နဲ့မိခိုးတွေဥထွက်နေတာကိုမြေပြင်ပေါ်ကလှမ်းတွေ့ရတာဖြစ်ပါတယ်။အဲ့လိုတွေ့ရပြီးမကြခင်မဲ့ FedEx Counting လေးရင် New York Liberty အဖြစ်ဖြစ်ဆိုင်ရာလေးစိတ်ကိုအရေးပေါ်ဆင်းသက်နိုင်ခဲ့ပါတယ်။မလာတည့်ရဲ့စနေနေ့မနေ့အစောပိုင်းမှာဖြစ်ပြီးတော့လေးရင်ပြန်တက်ပြီးမကြခင်မှာပဲနှက်တကောင်နဲ့တိုက်မိလို့အင်ဂျင်မီးလောင်သွားခဲ့တာပါ။ဒီလေရင်က Boeing 767အမျိုးအစားလေယာဉ်ဖြစ်ပြီးတော့ New York ကနေ Indianapolis မြို့ကို track ခွာပြန်တန်းတာဖြစ်ပါတယ်။လူမှုကွန်ရက် X အသုံးပြုတဲ့သူတို့ဗီဒီယိုမှာတော့မြို့ဆွေစီရဲ့ Elizabeth မြို့ပေါ်ကနေပြီးတော့လေရင်မီးလောင်နေတဲ့ခိုက်တံကိုတွေ့ရပါတယ်။မနေ့ရှိလာရဲ့ခွဲကြော်မှာလေရင်ကိုအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ New York နဲ့ New Jersey စိတ်ကဲအာဏာပိုင်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘေးကင်းအောင်လေကြောင်းလမ်းတွေခဏရပ်ထားခဲ့ရပေမဲ့လည်းခဏအကြာမှာပဲပြန်ပြီးတော့လဲပတ်နိုင်ခဲ့ပါတယ်။ပြချသွားတဲ့ Star Duster 2လေငယ်လေးအပြည့်အစီကိုတဲ့တန်နိုင်နေဖြစ်ပါတယ်။ American ပြည်အောင်စု Texas ပြည်နယ် Tarrant County မှာဖေဖော်ဝါရီ24ရက်နေ့တုန်းကလေငယ်တစ်စင်းပြတ်ကျခဲ့တာဖြစ်ပြီးလေမော်လိုက်ပါလာသူနှစ်ဦးလုံးအသက်ရှင်လွတ်မြောက်သွားပြီးထိခိုက်ဒဏ်ရာအနည်းငယ်ရသွားတာပါ။လေရင်တက်တက်ချင်မှာပဲအနည်းငယ်ကသူများခြံဝင်တဲ့ကိုပြတ်ကျခဲ့တာဖြစ်ပြီးမြေပြင်ပေါ်မှာပါအသက်အန္တရာယ်ထိခိုက်မရှိခဲ့ပါဘူး။လေရင်ကတော့မီးဆွဲလောင်ပြီးတော့အခုတွေ့ရသလိုတစ်စင်းလုံးဘာမှမကျန်အောင်လို့ပြကျသွားပါတယ်။လေရင်ပြန်တက်ပြီးမှပဲလေရင်မှုကလေရင်ကိုထိချုပ်လို့မရတော့ဘူးဆိုပြီးတော့လေအရေးပေါ်အကူအညီလှမ်းတောင်းခဲ့ပါတယ်။လေရင်ပြကျရတဲ့အကြောင်းရင်းအတိအကျကိုတော့လေးဆောင်ဘေးရှင်ရေးပုတ်ဖွဲ့ကစုံစမ်းနေစေဖြစ်ပါလိမ့်ရှင်။အမေရိကန်လင်းတဲ့စစ်တမောတောင်ကိုရီးယားနိုင်ငံဘူဆန်မြို့ကိုမလ2ရက်နေ့ကဆိုက်ရောက်ခဲ့ပါတယ်။ရောက်ကိုရီးယားကသူ့ရဲ့တံပြန်တိုက်ခိုက်နိုင်ရည်ကိုပြသတဲ့အနေနဲ့ခရုစ်တုံးကြီးတွေစမ်းသပ်ပြစ်လွတ်ပြီးတော့ရပိုင်းတွင်မှအခုလိုအမေရိကန်ရဲ့စစ်အင်အားပြသမှုဖြစ်နေဒီတမောကိုရီးယားကျွန်းဆွယ်ကိုဆိုက်ရောက်တာဖြစ်ပါတယ်။ရောက်ကိုရီးယားဘက်ကတချိန်တော့အကဲစမ်းစင်ခေါ်နေတဲ့အချိန်မှာအခုလိုမျိုး USS Carl Vinson လင်းတဲ့တမောနဲ့တိုက်ခိုက်ရည်အဖွဲ့ဆိုက်ရောက်တာဟာခိုင်မာတဲ့အမေရိကန်တန်ကိုရီးယားစစ်ရေးမဟာမိတ်ကိုပြတာတာဖြစ်တယ်လို့ဒီမဟာမိတ်နှစ်နိုင်ငံရဲ့စစ်ရေးပူးပေါင်းဆောင်ရွက်နိုင်စွမ်းကိုတိုးမြှင့်မှုဖြစ်တယ်လို့တန်ကိုရီးယားရေတကကြေညာချက်မှာပြောထားပါတယ်။ဒီလင်းတင်တင်းမောကတန်ကိုရီးယားနိုင်ငံကိုရောက်လာတာပြီးခဲ့တဲ့ဇွန်လနောက်ပိုင်းမှာပထမဆုံးအချိန်မှာအခုလိုမျိုးလင်းတင်တင်းမောလွှတ်လိုက်တာဟာမြောက်ကိုရီးယားကဒေါသထွက်မှာတေချာသလောက်ဖြစ်ပြီးတော့ဒီလိုမျိုးတိုက်ခိုက်ဆွေးရင်မြင့်တဲ့အမေရိကန်စစ်လက်နက်တွေယာယီဖြန့်ချမှုကိုသူတို့ကအဓိကလုံခြုံရေးချင်းချောင်းမှုဖြစ်နေရှုမြင်တတ်ပါတယ်။အရင်တွေကအခုလိုမျိုးအမေရိကန်ရဲ့လေယာဉ်တင်သင်္ဘောတွေတာဝေးဖြစ်ဘုံကျဲလေယာဉ်တွေနဲ့နျူကလ িয়ার ဆွေးရင်တုံးရင်းငုတ်သင်္ဘောဆေးလွတ်မှုကိုတုံ့ပြန်ပြီးတော့မြောက်ကိုရီးယားကဒုံးကျည်စံတန်ပြစ်လွတ်မှုတွေတံပြန်လှုပ်ဆောင်ခဲ့ပါတယ်။ချီလီနိုင်ငံရဲ့တန်တဂိုနီးယားဒေသမှာတော့ကာရက်လေစီနေတဲ့အမျိုးသားလေးတူကိုဝေလ5ကြီးတကောင်မျိုးချလိုက်ပြီးတော့ချက်ချင်းပဲပြန်လွှတ်ပေးလိုက်လို့တေကံမရောက်တက်မပြောက်ဆိုတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။မက်ဂလန်ရေလက်ကြားကဆန်အစ်စီတူမိပြားတိုင်းနာဘာအီအီအီအယ်ကီဘာကန်ဂျီမှာဖေဗရူလာအစပိုင်းလောက်တော့ဖြစ်သွားတာပါ။အေဒရီယန်ဆင်မန်ကတ်ဆိုတဲ့လူငယ်လေးကသူ့ရဲ့အဖေဖြစ်တဲ့ဒဲလ်ဆင်မန်ကတ်နဲ့အတူကာရက်လေစီနေတော့မှဝေလ5ကြီးကရုတ်တရက်ရေမြင့်နေပြီမော်တက်လာပြီးတော့အေဒရီယန်နဲ့သူ့ရဲ့အဝါရောင်ကာရက်လေလေးကိုပါဇက်ဟာပြီးမျိုးချလိုက်တာဖြစ်ပါတယ်။ပြီးချက်ချင်းပဲဆက်ကမာရဲ့တွင်မှာပြန်လွှတ်ပေးလိုက်ပါတယ်။အဲဒီအချိန်မှာအဖေဖြစ်တဲ့သူကသူ့နဲ့ guide နေတဲ့အကွာမှာပဲရှိနေပြီးတော့ဗီဒီယိုရိုက်နေရင်ကသူ့ရဲ့သားကိုအင်းစင်းနေအင်းစင်းနေလို့လှမ်းအော်ပြောနေတာကိုဗီဒီယိုထဲမှာကြားရပါတယ်။မျိုးချခံရတဲ့ကောင်းလေးကတော့ကျွန်တော်တည်သွားပြီလို့ထင်တာတဲ့ဝေလာငါကျွန်တော်ကိုမျိုးချလိုက်ပြီလို့ထင်တာလို့ AB သတင်းဌာနကိုပြန်ပြောပါတယ်။သူတို့ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကတကယ်ကိုကြောက်စရာကြီးဆိုပေမဲ့လည်းတားဖနှစ်ယောက်လုံးအတင်းငိမ့်ဆုံးဖြစ်အောင်ကြိုးစားပြီးတော့နှစ်ယောက်လုံးဘာမှမထိခိုက်ဖြစ်နေကဲမော်ကိုအရောက်ပြန်လာနိုင်ခဲ့ပါလေ။ဘရာဇီးလ်နိုင်ငံရဲ့အရှေ့ပိုင်းကမြို့ငယ်လေးတစ်မြို့ဖြစ်တဲ့ပရီတီကူပိုမြို့မှာဖ ဖေဖော်ဝါရီလလေလောက်ကစပြီးတော့မြေပြိုလာတဲ့ပြင်းပြင်းထန်ထန်ဖြစ်ခဲ့လို့အများပြည်သူဘေးရန်နေအခြေအနေတောင်ကြီးညာခဲ့ရပါဘာ။အဲဒီမြို့မှာဖြစ်နေတဲ့ဘူမိဖြစ်စဉ်ကိုဖာဆိုရိုကာလို့ခေါ်ပြီးတော့ဒီဖြစ်စဉ်ကြောင့်မြေကြီးခြိုက်ဝင်ပြီးတော့ဧရာမမြေကြီးကြီးတွေပေါ်လာတာဖြစ်ပါတယ်။ဒီကျိုးဆိုရင်မီတာရာချီအချင်းရှိပြီးတော့လူနေရက်ကွက်တွေစီကတ်လာတာပါ။တပတ်အတွင်းမာရန်ဟိုပြည်နယ်လွတ်တော်မှန်ဝဲလင်တန်တူကိုစုကအိမ်မျိုးကိုတွားရောက်စစ်ဆေးခဲ့ပြီးတော့ဒီမြေချင်းကြီးတွေကြောင့်လမ်းတွေအိမ်တွေပျက်စီးနေတာကိုထောက်ပြခဲ့ပါတယ်။သူကတရားရုံးကအရင်ကလေးကအရေးယူဖို့မိန့်ထုတ်ထားပေမဲ့အစိုးရဘက်ကအကောင့်ထဲမဖော်ပြဘူးလို့ဝေဖန်ပါတယ်။မြို့နယ်အင်ဂျင်နီယာဌာနရဲ့ဤပညာအစီရင်ခံစာမှာတော့လက်ရှိမိုးသည်ပြင်းထန်နေတဲ့ယာစီမှာဒီပြဿနာကပိုဆိုးလာတယ်လို့ထောက်ပြပါတယ်။သူကဒီဖြစ်စဉ်ကသဘာဝအလျောက်တော့ဖြစ်တာပါ။ဒါပေမဲ့လေလူတွေရဲ့လုံရက်တွေကြောင့်ပိုဆိုးစေပါတယ်လို့မာရန်နိုတက္ကသိုလ်ကဘူမိပညာရှင်မာစီလီနိုဖာရီယက်စ်ကပြောပါတယ်။ဒီစီရင်စုမှာကလူရေ9000ကျော်နေထိုင်ပြီးတော့အနေရှိတဲ့အိမ်တွေကိုတော့အာဏာပိုင်တွေအနေနဲ့သိမ်းယူခွင့်ထုတ်ပေးထားပြီးတော့ဒီဖြစ်ရမှာထိခိုက်ရတဲ့မိသားစုတွေကိုလည်းပြန်ပြီးတော့နေရာချထားပေးဖို့အစီအစဉ်နေပါတယ်ရှင
်။မာရီတန်နာကျော်ဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးခီးသွွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အဗေးနီးယားနိုင်ငံကိုနှစ်ပေါင်း40ကြာအုပ်ချုပ်ခဲ့တဲ့ကွန်မြူနစ်အာဏာရှင်ဟောင်းအန်ဗေးဟော်ဂျာရဲ့ဇင်ခံအင်ဂျီကိုနိုင်ငံတကာအမှုပညာရှင်တွေလာရောက်နေထိုင်ဖန်တီးနိုင်တဲ့နေရာတစ်ခုအဖြစ်အသွင်ပြောင်းထားပါတယ်။တချိန်ကပြည်သူတွေကိုအာဏာပြရာကိုကယ်ရေးဌာနချုပ်လိုဖြစ်ခဲ့တဲ့အဆောက်အဦကြီးစီကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်အောင်ပါခင်ဗျာ။
ဘောကန်ကျွန်းဆွယ်အနောက်ပိုင်းကအယ်ဘေးနီးယားနိုင်ငံတီရာနာမြို့တော်မှာဗီလာ31လို့ပြောလိုက်ရင်လူတိုင်းသိကြတဲ့အိမ်ချမ်းဝန်းကြီးတစ်ခုရှိပါတယ်။1944ခုနှစ်ကနေ1985ခုနှစ်အထိနိုင်ငံကိုအနှစ်40ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းအန်ဗဲဟော်ဂျာနေထွားခဲ့တဲ့တစ်ချိန်တုန်းကဩဇာအာဏာအစီအစုံနေရာတစ်ခုဖြစ်ပါတယ်။အယ်ဘေးနီးယားနိုင်ငံကိုကမ္ဘာနဲ့အဆက်ဖြတ်ပြီးတော့ပြည်သူတွေကိုတရားခံတွေလိုဖိနှိပ်အုပ်ချုပ်ခဲ့သူလို့သမိုင်းပညာရှင်တွေပြောကြတဲ့အာနာရှင်ဟောင်းဟော်ဂျာနေခဲ့ချိန်တုန်းကသုံးထပ်တိုက်အစာဦးကြီးဟာအဲ့ဒီနေရာမှာအထက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။အခုအချိန်ထိ The Block လို့ခေါ်ကြတဲ့ဒီနေရာမှာအဲ့ဒီတုန်းကလုံခြုံရေးအထူးအထက်ချထားပြီးတာမန်ပြည်သူတွေအနာဂတ်လိုတော့မရခဲ့ပါဘူး။အာနာရှင်ထိတ်တန်းအကြီးအကဲတွေနေကြတဲ့ The Block မှာခေါင်းဆောင်ဟော်ဂျာရဲ့အိမ်ကသုံးထပ်အမြင့်ဆုံးဖြစ်ပြီးခြံတဲ့အိမ်တွေကတော့နှစ်ထပ်တိုက်တွေဖြစ်ပါတယ်။သူ1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးမြဲအယ်ဘေးနီးယားမှာတပါတီအာဏာရှင်စနစ်အဆုံးသတ်တဲ့1992ခုနှစ်အထိသူ့ဇနီးနဲ့သားသမီးတွေဒီအိမ်မှာဆက်နေသွားခဲ့ကြပါတယ်။အခုတော့တမိုင်းဝင်ဒီအိမ်ကြီးကိုအမှုပညာဖန်တီးအိမ်ကြီးအဖြစ်နဲ့အသွင်ပြောင်းထားပါတယ်။စာပေအမှုပညာတွေကိုဆန်ဆာဖြတ်ပိတ်ပင်အမိန့်တွေပေးခဲ့တဲ့နေရာမှာလွတ်လပ်တဲ့ဖန်တီးမှုတွေလုပ်ပြီးတော့အန်တူရာဖြစ်တယ်လို့စီစဉ်တဲ့ဒီ Villa 31နဲ့ပြင်သစ်အခြေဆိုင်နိုင်ငံတကာအမှုပညာဖောင်ဒေးရှင်း Art Explorer ကဖော်ပြပြောဆိုထားပါတယ်
I think this is a vision is a process of transformation.
So the sense အသွင်ပြောင်းလဲသွားမယ့်စိတ်ကူးဖြစ်တယ်လို့ထင်ပါတယ်။အသွင်ပြောင်းမှုပထမဆင့်အနေနဲ့ဒီရင်ကြီးကိုပြန်ပြီးပြင်ဆင်ခဲ့ပါတယ်။တကယ်နောက်ဆုံးအဓိကအသွင်ပြောင်းတာကတော့ဒီအမှုပညာရှင်တွေလာနေပြီးတော့သူတို့ဖန်တီးချင်တာကိုဒီမှာဖန်တီးကြဖို့ဖြစ်ပါတယ်။နာကျင်စရာအဖြစ်ဆိုးတွေရဲ့တင်ဂီတာတစ်ခုလို့ဖြစ်နေတော့ဒီရင်ကြီးနဲ့ဆက်ဆက်နေသမျှအတိတ်ဆိုးတွေကိုအမှုပညာရဲ့တကောနဲ့ကုစားဖို့ဖြစ်တယ်လို့ကျွန်မကတော့ကြည့်ပါလေ
အာနာရှင်ဟောင်းဟော်ဂျာတည်ဆုံးခဲ့တဲ့အထိဒီအင်ဂျီမာနေသွားချိန်အတွင်းမှာပြည်သူတွေကိုဖိနှိပ်တဲ့အမိန့်အာဏာမျိုးစုံကိုထုတ်ပြန်ခဲ့ပါတယ်အတန်လုံအောင်လှုပ်ထားတဲ့အခန်းပေါင်းများစွာရှိသလိုတချို့အခန်းတွေမှာရုပ်ပြင်တန်ကြားဆက်တွေတပ်ဆင်ထားပါတယ်နိုင်ငံရေးအတိုက်အခံလှုပ်သူလို့ဆွတ်ဆွဲခံရသူတွေကိုနှင်းပန်းနှိပ်ဆက်တဲ့ရုပ်သံတွေကိုဟော်ဂျာနဲ့ဇနီးဖြစ်သူတို့မကြာကြည့်လေ့ရှိတယ်လို့သမိုင်းပညာရှင်တွေကပြောပါတယ်မြေအောက်ခန်းကိုလည်းအသေးချာစောက်ထားတာမှရေကူးကန်အောင်ရှိပါတယ်အဲ့မှာထွက်ပြေးနိုင်တဲ့တကားတစ်ခုရှိပြီးတော့အခိုင်အခန့်ဆောက်ထားတဲ့မြေအောက်ဘန်ကာကိုတွားနိုင်ဖို့လှိုင်ကောင်းဖောက်ထားပါတယ်။ဖြီးသူတွေကိုနှစ်ပေါင်း40ကြာဖိနှိပ်ခဲ့တဲ့အာနာရှင်ကြီးနေသွားတဲ့အိမ်မှာအခုတော့ကဘာတဝမ်းကအမှုပညာရှင်တွေကိုတစ်ချိန်မှာ3လစီလာနေပြီးတော့အမှုပညာဖန်တီးမှုတွေကိုလှုပ်ခွင့်ပေးထားပါတယ်
။ It is difficult to be in here. It's difficult to sleep in here. It's
ဒီနေရာမှာရှိနေရတာကစိတ်မသက်သာဘူးလို့ညအိပ်ဖို့လည်းခက်ပါတယ်။ဒီအင်ဂျင်နီယာပတ်သက်လို့လေလာလေနက်နက်နေနေရှာဖွေစရာတွေတွေ့လာလေပါပဲ။မှတ်တမ်းအဖြစ်ချရေးထားတာတွေထဲမှာမရှိတဲ့နှုတ်သမိုင်းတွေအလွာမျိုးစုံကလူတွေကျမတို့ကိုပြောပြကြတဲ့မေးလို့မရတဲ့အဖြစ်တွေကိုကြားရလေနောက်ထပ်ထပ်ပြီးတော့သိချင်ပြီဖြစ်ပါတယ်
။လူခွေရဲ့ချိုးဖောက်မှုမျိုးစုံကိုမျက်မြင်သက်သေဖြစ်ခဲ့တဲ့ဒီဆာအုပ်ကြီးတဲကိုဝင်လိုက်တာနဲ့ဖြစ်ပျက်ခဲ့တာတွေကိုခံစားနိုင်တယ်လို့ယူကရိန်းအမှုပညာရှင်ကပြောသလိုအီတလီအမှုပညာရှင်ကလည်းညာလိုက်အိမ်မက်ဆိုးတွေမက်တယ်လို့ပြောပြပါဗျာ။
Ogni giorno quando mi sveglio prendo nota dei miei sogni perché sono dei sogni assurdi quelli che faccio.
Ti ho detto che a te be mi si de ai ma so ri mat ni ra mo lo. Ma ne no rai mat ta mya ai mat di lo jama cha yi tha ba de. A ri ai mat di ga jama zalan twae a che a le su saung le la de bo tat ya mu shi ba de. Jama phan di mu twae myo le mat tha da ri po la ra mo lo. Di ma ko rai la ni nai na ga tait a ye chi ba de.
တချိန်လုံးကပြည်သူတွေစိတ်ကူးကြည့်လို့တော့မရနိုင်ခဲ့တဲ့ Villa 31အင်ဂျီအောက်ကမြေအောက်ဘန်ကာရီဘုံကိုချင်းတွေစီကိုရအောင်ဖောက်ထားတဲ့မြေအောက်လှိုင်ကောင်းတွေဟာဖန်တီးဖော်ထုတ်ပြသဖို့အကောင်းဆုံးနေရာတွေဖြစ်တယ်လို့ Albania ပြည်သူကအမှုပညာရှင်ကထင်ပါတယ
် I am from Kinder Suar Portage Villuar Sipun
အမှုပညာရှင်တယောက်အမြင်နဲ့ပြောရရင်ကျမကတော့မြေအောက်လှိုင်ကောင်းတွေကိုစိတ်ဝင်စားပါတယ်အခုချိန်ထိလည်းလျှို့ဝှက်စမ်းကြယ်လို့ဖြစ်နေတော့မှာဘာလျှို့ဝှက်ချက်တွေရှိသလဲဘာတွေကိုဖော်ပြနေသလဲဆိုတာကျွန်မဖော်ထုတ်ပြီးတော့အဲ့ဒီလျှို့ဝှက်ချက်ကိုအမှုပညာဖန်တီးမှုအနေနဲ့ပြချင်ပါတယ
်အာနာရှင်ဟောင်းဟော်ကြားအုပ်ချုပ်ခဲ့စဉ်ကာလအတွင်းမှာနိုင်ငံသားတွေနိုင်ငံနဲ့လာခွင့်မပေးသလိုပြည်သူတွေကိုလည်းပြည်ပထွက်ခွင့်ပိတ်ပင်ထားခဲ့ပါတယ်နိုင်ငံသားစာအုပ်တွေဆိုလည်းစင်ဆာဖြတ်ပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အင်ဂျီတဲကစာကြည့်လိုက်မှာတော့ပြည်သူတွေကိုဖတ်ခွင့်မပေးခဲ့တဲ့ရသဆုံနိုင်ငံသားစာအုပ်တွေကိုတွေ့ရပါတယ်။အာနာရှင်ဟောင်းဟော်ဂျာဟာပြင်သစ်မှာနေထိုင်ခဲ့ဘူးသလိုပြင်သစ်စကားပြောတတ်သူမဟုတ်စာအုပ်အများစုကပြင်သစ်ဘာသာနဲ့ရေးသားထားတဲ့စာအုပ်တွေဖြစ်ပါတယ်။ဒါရီအလုံးနှစ်ပေါင်းများစွာမပြောင်းမပြတ်ဒီတိုင်းရှိနေတာကိုအမှုပညာရှင်တွေကမယုံနိုင်အောင်ဖြစ်နေကြပါတယ
်။ I think for me what strikes me about the villa is thatIt's immaculately well preserved in the way that
ဒီကြီးနဲ့ပတ်သက်လို့ကျမတို့အဝန်ဆရာဖြစ်ရတာကမပြတ်မစည်းနဲ့အခြေအနေတော်တော်လေးကောင်းနေသေးတဲ့အချက်ပါ။နာကျင်မှုတွေ၊စိုးရိမ်ပူပန်မှုတွေကိုခံစားလို့ရနိုင်တဲ့ကြီးလေးတဲ့စိတ်ခံစားချက်မျိုးအခုချိန်ထိရနေသေးပါပဲ
။ I think there's something soExtraordinary to occupy the space and in a few generations.
Now မျိုးဆက်တွေဒီနေရာကိုလာနေပြီးလွတ်လပ်တဲ့တွေးခေါ်ဖန်တီးမှုတွေလုံနိုင်ကြမဲ့ကိစ္စကသူမတူအောင်ထူတယ်လို့ထင်ပါတယ်။လွတ်လပ်မှုကိုဂုဏ်ပြုရရောက်ပါလိမ့်မယ်။ဟောချာရဲ့အမိန့်ကိုနှွန်စာရရောက်ပါတယ်။သူရေးခဲ့တဲ့သမိုင်းကိုတနည်းတစ်ပုံဖြတ်ရရောက်ပါတယ်။
Villa 31 English ရှိတဲ့ The Block နေရာကိုအရင်အတိုင်းထားစေခြင်းနဲ့ Albania ပြည်သူတချို့ကတော့အခုလိုမျိုးနိုင်ငံကအမှုပညာရှင်တွေလာနေပြီးတော့အမှုပညာတွေဖန်တီးတာကိုသိပ်ပြီးတော့သဘောမတွေးလှပါဘူး
Presentarte yo nuk mo pëlqen fare njëra, nuk do të ishte për fare presentarte.
Nuk binja sanda lutra, ju naro më çaj pau. A yin dai thara po kaum mare. Sitta ri saung ni de kin de taku di na ma shi ke ba de. Ho na ga sao sen niya ma le taku shi ba de. Ai lo ponsan tu pyan tha pi do, ga ba le ae de ri la chi nai ne niya lut tin mare. Chi chin tu ri la mat we pi do win chi lo ya de niya myo so yin po kaum ma ba. Ta chain nung ga ana shin ri blu ni ke le so ra, naw myo zat ri ti nai pi, le shi kaung saung ri ne ba kwa de le.နိုင်ရှင်နိုင်အောင်လုပ်တင်ပါတယ် The block နေရာအရင်တိုင်းပုံစံပြောင်းမသွားတာပိုကောင်းမယ်ထင်ပါတယ်အဲ့ဒါမှ The block နေရာအကြောင်းကျွန်တော်တို့သားတွေမျိုးတွေဆက်ပြီးတော့တည်သွားကြမှာဖြစ်ပါတယ
်ပါလီမန်ဒီမိုကရေစီနိုင်ငံအဖြစ်1992ခုနှစ်ထဲကစတင်အသွင်ပြောင်းခဲ့တဲ့ Albania နိုင်ငံမှာအာနာရှင်ဟောင်းနေသွားတဲ့အင်ဂျီကိုပြတိုက်လုပ်ရမလားအများပြည်သူဝင်ကြီးနိုင်အောင်လုပ်ရမလားဆိုတာကိုအစိုးရကမဆုံးဖြတ်နိုင်ခဲ့ပါဘူးအခုတော့ Villa 31နဲ့ပြင်သစ်အခြေဆိုင်အမှုပညာဖောင်ဒေးရှင်း Art Explorer တို့ပေါင်းပြီးတော့အမှုပညာဖန်တီးအင်ဂျီအဖြစ်နဲ့အသွင်ပြောင်းနေပါတယ်ဖိနှိပ်မှုတွေရဲ့ဗဟိုချက်မှလို့ Albania ပြည်သူတွေပြောကြတဲ့နေရာမှာအခုတော့အမှုပညာပြသမှုတွေတရုပ်ဆောင်တင်ဆက်မှုတွေကြပြဖတ်တန်တွေလွှမ်းပြီးတော့အာနာရှင်ဟောင်းရဲ့ပိတ်ပင်မှုတွေကိုအန်တုနေကြပါရဲ့ရှင်ကျမဆွေမြတ်မမ
ခုတော့တရင်အချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ကနေဒါရဲ့တမ်မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်မှာအမေရိကန်ကတွင်းကုန်ခွန်ကို50ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်အမေရိကန်နဲ့လှုပ်ကြိုးစားတဲ့အမေရိကန်တွေအပေါ်မှာကနေဒါတို့ကဆယ်စုနှစ်နဲ့အချီအမျက်ထုတ်နေကြတာကြောင့်ကနေဒါရဲ့တမ်မနီနဲ့အလူမီနီယံတွင်းကုန်ခွန်ကိုသမ္မတထရန့်ကတိုးမြှင့်လိုက်တာလို့အင်ဂျီရောပြောခွင့်ရကပြောပါတယ်ခင်ဗျာအမေရိကန်အစိုးရအတုံးစိတ်ကိုမတ်လ14ရက်နေ့နောက်ဆုံးရက်ခြတာပေးနိုင်ရေး Republican ကြီးစိုးတဲ့အောက်လွှတ်တော်မှာအင်္ဂါနေ့ကအရေးယူဆောင်ရွက်လိုက်ကြပါတယ် CR လို့လည်းခေါ်တဲ့ရေးတို့အတုံးစိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲကန့်ကွက်မဲ213မဲနဲ့အတူပြုနိုင်ခဲ့တာပါဥပဒေဖြစ်လာဖို့အတွက်ကတော့ Republican တွေကြီးစိုးတဲ့အထက်လွှတ်တော်မှာအတူပြုဖို့လိုအပ်ပါသေးတယ်ခင်ဗျာဖန်စီခံထားရတဲ့ဖိလစ်ပိုင်သမ္မတဟောင်းဒူတာဒေးကိုဒီဟိတ်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးမယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါရခင်ဗျာ ။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA ချစ်မိတ်ဆွေများအားလုံးဘေးကင်းလုံခြုံမှုရှိကြပါစေခင်ဗျာ။ကျွန်တော်စံကြောပါ။